Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်မေလ14ရက်အင်္ဂါနေ့ညပိုင်း 9:30 နာရီအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line kilometer 1925 30 နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်လွှင့်နေပါပြီ။ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မအနံလောက်တာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမိတ်တင်စင်နဲ့ကျွန်တော်ကြော်ကြော်တင်ပြပြမှာပါ။အချိန်ကောင်းတစ်ခုရောက်လာတဲ့အခါတရုတ်နဲ့ကိုယ်စားရေးဆိုင်ရာသဘောတူညီချက်တစ်ခုကိုအမေရိကန်ကသဘောတူမှာဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။မြန်မာစစ်တပ်ကိုရန်ကုန်ဝေအကူညီနဲ့တခြားအထောက်ပံ့တွေမပေးဘဲဖြတ်တောက်ဖို့ကုလသမဂ္ဂကနိုင်ငံတကာကိုတက်တွန်းလိုက်ပါတယ်။2020အမေရိကန်သမ္မတရွေးကောက်ပွဲဝင်မဲ့ဒီမိုကရက်တစ်ပါတီကိုစားပြုကိုယ်စားလှယ်လောင်းတူထပ်တိုးလာပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။ကောင်းပါပါရှင်။လူခွန်ရေချိုးဖောက်မှုတွေနဲ့ပတ်သက်လို့တိုးတက်မှုမတွေ့ရတဲ့အတွက်မြန်မာစစ်တပ်ကိုဖိအားပေးဖို့လိုရဲဆိုတော့ကုလသမဂ္ဂသတင်းအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ထုတ်ပြန်လိုက်တဲ့သတင်းမှကြားမှာကတော့
ဒါတော့သူတို့တစ်ဖက်တည်းကြီးတစ်ဖက်တည်းပြောတဲ့အချက်နဲ့တရားတော့ကျွန်တော်တို့အနေနဲ့တော့လက်ခံနိုင်ကြအကြောင်းမရှိပါဘူး။ကျွန်တော်တို့ကတော့ကိုယ်ထုတ်ချာအလားနဲ့ကိုယ
်တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့သူဥက္ကဋ္ဌဘိုးချုပ်ထွန်းထွန်းကြီးကပြောသွားတာပါရှင်။အပြည့်စုံကတော့မကြခင်ကြားမှာပါ။ဒါအပြင်သူသာချင်းစာနာမှုဆရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်လည်းဖြစ်အရေးပေါ်ကဲဆဲတုံ့ပြန်ရေးဆရာဒုတိယညီနိုင်ရေးမှူးလည်းဖြစ်တဲ့အာဆူလာမိုလာကိုဗီယိုအေကတည်တံ့တွေ့ဆုံမေးမြန်းထားတာကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်လေလိုင်းဆွေးနွေးခန်းကိုကြားမှာပါ။ခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောင်သတင်းတွေကိုခွကျကျော်သိန်းနဲ့မအီတန်စင်တို့ကပြောပြပေးပါအောင်ရှင်
။အချိန်ကောင်းတစ်ခုရောက်လာတဲ့အခါတရုတ်နိုင်ငံနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အစ်တစ်ခုကိုအမေရိကန်ပြည်ထောင်စုကသဘောတူမှာဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောပါတယ်။ဒါပေမဲ့လည်းဒီကရက်နှစ်ကအမေရိကန်ဘက်မှကုန်သွယ်ရေးလုံငွေပြမှုဒေါ်လာ419ဘီလီယံရှိခဲ့တာကိုရှော့မချနိုင်ဘဲနဲ့တော့သဘောတူမှာမဟုတ်ဘူးလို့လည်းဆိုပါတယ်။သူတို့စီကနေကျွန်တော်တို့ဝယ်တာတဲ့တရုတ်ကကျွန်တော်တို့စီကနေဝယ်တာအများကြီးပိုလျော့ပါတယ်လို့ဒီကနေ့ Twitter မှာရေးတဲ့မှတ်ချက်တွေထဲမှာသမ္မတထရမ့်ကရေးထားပါတယ်။သမ္မတရှိအပေါ်လေးစားမှုနဲ့ချစ်ကြည်ရင်းနှီးမှုကအကန့်အသတ်မဲ့ပါ။ဒါပေမဲ့အရင်ကကျွန်တော်သူ့ကိုအကြိမ်များစွာပြောထားတဲ့အတိုင်းဒါဟာအမေရိကန်အတွက်သိပ်ကောင်းတဲ့သဘောတူညီချက်တစ်ခုဖြစ်ရပါမယ်။ဒါမှမဟုတ်ရင်တော့ဘာအဓိပ္ပာယ်မှရှိမှာမဟုတ်ပါဘူး။ကုန်သွယ်ရေးမှာတရုတ်ကိုကျွန်တော်တို့ရှုံးနိမ့်ထားတာတွေပြန်ကာမိအောင်သိပ်ကြီးမားတဲ့ခိုင်မာမှုရဖို့လိုပါတယ်လို့လည်းသမ္မတထရမ့်ကရေးပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးသဘောတူညီချက်ရဖို့လက်ပေါင်းများစွာဆွေးနွေးခဲ့ကြပေမဲ့တောက်ကြနေကဝါရှင်တန်မှာလုပ်တဲ့ဆွေးနွေးပွဲတွေကနေဘာသဘောတူညီချက်မှမရဘဲအဆုံးသတ်ခဲ့ပါတယ်
။အမေရိကန်ရုရှားနိုင်ငံဆက်ဆက်ရေးတိုးတက်စေဖို့သမ္မတဒေါ်နယ်ထရမ့်ကအခိုင်အမာတန်တဲ့တန်ချထားတယ်လို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကရုရှားခေါင်းဆောင်တွေကိုဒီကနေ့မှပြောပါတယ်။ဝန်ကြီးပွန်ပီယိုကသမ္မတထရမ့်နဲ့သမ္မတပူတင်တို့ညွှန်ကြားတဲ့အတိုင်းကျွန်တော်တို့နိုင်ငံခြားမှာတနိုင်ငံချင်းစီကစိတ်စေတနာကောင်းတဲ့ကျိုးပန်းအားထုတ်မှုကနေပြီးတော့ဆက်ဆက်ရင်တည်နေလာမယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဒါ့အပြင်ကျွန်တော်တို့နိုင်ငံချင်းစီအတွက်နဲ့နှစ်ဖက်လုံးကလူထုတွေအတွက်သာမကတစ်ကမ္ဘာလုံးအတွက်ပါကောင်းလာစေမယ့်နည်းလမ်းပေါ်ပြောင်းရောင်းလာမယ်လို့မျှော်လင့်တဲ့အကြောင်းသမ္မတပူတင်နိုင်ငံခြားရေးဝန်ကြီးဆာဂီလက်ဗရော့တို့နဲ့ရုရှားနိုင်ငံဆိုချီမျိုးမှာတွေ့ဆုံပွဲမတိုင်ခင်ဝန်ကြီးလက်ဗရော့ကပြောပါတယ်။အီရန်နိုင်ငံနဲ့တင်းတင်းပါပါဖြစ်နေတဲ့အခြေအနေကိုထရမ့်အစိုးရကဘလို့ဖြေရှင်းမှုစီစဉ်ထားလဲဆိုတာကိုသိရဖို့အပါဝင်ဝန်ကြီးပွန်ပီယိုနဲ့ယူသားစစ်မှန်နဲ့ဆွေးနွေးပြောဆိုမှုလုပ်ဖို့မျှော်လင့်ထားတယ်လို့လည်းဝန်ကြီးလက်ရော့ကပြောပါတယ်
။အမေရိကန်သမ္မတယူကော့ပွဲမှာရုရှားဝင်နောက်ခဲ့တဲ့ကိစ္စဆုံးမစစ်ဆေးမှုရဲ့မူရင်းစိမြစ်ကိုစုံစမ်းဖို့အမေရိကန်ပြည်နယ်ရှိနေချုပ်တူကိုရှိနေချုပ်ဝီလျံဘားကတာဝန်ပေးလိုက်ပါတယ်။မစ္စတာထရမ့်ရဲ့မဲဆက်စည်းရုံးရေးအဖွဲ့နဲ့ပတ်သက်ပြီးထောက်လိုင်းရေးသတင်းရယူစုဆောင်တာမှာဥပဒေနဲ့ကန့်ညီပြီးတင်းလျော်မှုရှိရလားဆိုတာကိုစမ်းစစ်မှာလည်းဖြစ်တယ်လို့ဒီကိစ္စနဲ့နှိစက်သူတူက EP သတင်းဌာနကိုတင်းလာနေမှာပြောပါတယ်။ဒီစုံစမ်းစစ်ဆေးမှုကိုလုပ်ဖို့ Connecticut ပြည်နယ်ရှိနေချုပ် John Durham ကိုရှိနေချုပ်ဘားကတာဝန်ပေးခန့်လိုက်တာလို့အဲ့ဒီပုဂ္ဂိုလ်ကပြောပါတယ်။အဲ့ဒီပုဂ္ဂိုလ်ဟာဒီကိစ္စနဲ့ပတ်သက်ပြီးလူသိရှင်ကြားပြောဆိုနိုင်သူမဟုတ်တယ်လို့သူဘယ်သူဘယ်ဝါဆိုတာမဖော်ပြရဘူးဆိုတဲ့သတ်မှတ်ချက်နဲ့ EP သတင်းဌာနကိုပြောတာပါ။2016ခုနှစ်က Mr. Trump ရဲ့မဲဆွယ်စည်းရုံးအဖွဲ့ကိုတချို့လို့စုံစမ်းတာရှိခဲ့တယ်လို့ရှိနေချုပ်ဘားက Outdoor Company တခုမှပြောဆိုခဲ့ပြီးတလားလောက်ကြာမှာပဲ။အခုလိုပြည်နယ်ရှိနေချုပ် Durham ကိုစုံစမ်းမှုတောင်းပေးလိုက်တာပါ။နောက်ပိုင်းမှာတော့ရှိနေချုပ်ဘားကသူ့အနေနဲ့ရှုတ်ချပစ်တင်လို့တဲ့သဘောနဲ့ပြောတာမဟုတ်ပဲအထူးစုံစမ်းစစ်ဆေးမှု Robert Mueller ရဲ့စုံစမ်းစစ်ဆေးမှုမူလစစ်မြစ်ကိုစမ်းစစ်ဖို့အဖွဲ့တစ်ဖွဲ့စူးစီးနေတယ်လို့ပြောပါတယ်။ဘယ်လိုမျိုးသရှုပ်လုပ်ထောက်လန်းတာဖြစ်ခဲ့လဲဆိုတာကိုတော့ရှိနေချုပ်ဘားကအသေးစိတ်မပြောပါဘူး။
2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုဒီမိုကရက်တစ်ပါတီကိုစားပြီးဝင်ပြိုင်မဲ့သူနောက်တစ်ယောက်ထပ်တိုးလာပါတယ်။မွန်တနာပြည်နယ်အုပ်ချုပ်ရေးမှူး Steve Bullock ကသူ့ရွေးကောက်ပွဲဝင်မဲ့အကြောင်းကြေညာလိုက်ပါတယ်။သမ္မတရွေးကောက်ပွဲဝင်မဲ့တဲမှာအသက်53နှစ်အရွယ် Mr. Bullock ဟာတတိယချိန်မြောက်ပြည်နယ်အုပ်ချုပ်ရေးမှူးဖြစ်ပြီးတော့အခုစဆိုရင်ရွေးကောက်ပွဲဝင်မဲ့ဒီမိုကရက်တစ်သမ္မတကိုယ်စားလှယ်လောင်းနှစ်ဒါဇင်နီးပါးရှိသွားပြီဖြစ်ပါလေ။ဒါပေမဲ့ Mr. Bullock ဟာသမ္မတ Donald Trump 2016ခုနှစ်မှာအနိုင်ရခဲ့တဲ့ပြည်နယ်တစ်ခုမှာပြည်နယ်တစ်ခုလုံးမှာလုံးတဲ့ရွေးကောက်ပွဲကနေအနိုင်ရထားတဲ့အဦးသီးသောသူဖြစ်ပါလေ။ ဒီချက်ကသူမဲဆွယ်စည်းရုံးနာမှာပြောတဲ့အဓိကအချက်ပဲဖြစ်ပါတယ်။သူဟာ Republican ဘက်ကိုရိမ်းတဲ့ပြည်နယ်တစ်ခုမှာ Democrat တယောက်အနေနဲ့အနိုင်ရထားသူဖြစ်ပြီးတော့ဒီချက်ကသမ္မတ Trump ကိုရှင်ပြိုင်မှုသူဟာခိုင်မာသူတယောက်ဖြစ်တယ်ဆိုတာပြနေတယ်လို့မဲဆန္ဒရှင်တွေကို Mr. Bullock ကပြောပြီးတော့မဲဆွယ်စည်းရုံးနာမှာ Montana ပြည်နယ်မှာ Medicaid ကျန်းမာရေးစောင့်ရှောက်မှုကိုတိုးချဲ့ဖို့ Republican ဦးဆောင်တဲ့ပြည်နယ်လွှတ်တော်မှာ Mr. Bullock ကလှုပ်ဆောင်ခဲ့တယ်လို့ LGBTQ လို့ခေါ်တဲ့ Lane to Lane ကွဲချစ်သူမျိုးတွေရဲ့အခွင့်အရေးတွေကိုအုပ်ချုပ်မှုလုံးပိုင်ခွင့်အာဏာနဲ့ပြဋ္ဌာန်းပေးသူလည်းဖြစ်ပါတယ်။ဒါပြင် Republican အမတ်တွေတင်တဲ့တနက်ပိုင်ဆိုင်ခွင့်ဆိုင်ရာမှာကိုယ်ဝန်ဖျက်ချမှုကန့်သက်တဲ့ဥပဒေမူကြမ်းတွေကိုလည်းဗီဒီယိုသုံးပြီးတော့ဗီဒီယိုအာဏာသုံးပြီးတော့ပယ်ချခဲ့သူလည်းဖြစ်ပါတယ်။သူပထမဆုံးရင်ဆိုင်ရမှာကတော့ရမုံဝင်ရအောင်လုပ်ဖို့နဲ့ဂျွန်လာမှာလုံးမဲ့ဒီမိုကရက်စကားစစ်တိုးဝဲမှာပါခွင့်ရအောင်ထောက်ခံမှုအလုံးလောက်ရဖို့ပဲဖြစ်ပါတယ်ရှင်။
အဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9300များလိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းဒိုမီတာ190 kHz 1505လို့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေအင်္ဂါညဘက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ်ရေးယူတဲ့အနေနဲ့ရန်မုံငွေအကူအညီနဲ့တခြားအထောက်အပံ့တွေမြန်မာစစ်တပ်ကမပေးဘဲဖြတ်တောက်ပြဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ UNFFM ကနိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်မြန်မာစစ်ဖက်တပ်မှုတွေပေါ်ဆရာဆွေးမှုလူသားမှုပေါ်ကျူးလွန်တဲ့ရာဇဝမှုနဲ့လူမျိုးတွင်းတုံ့တင်ရှင်လင်းမှုဆိုင်ရာရာဇဝမှုတွေအတွက်ယုံကြည်ကိုးစားရတဲ့တရားရုံးမှာစစ်ဆေးစီရင်ဖို့လဲကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဒီကနေ့ရည်ဆွယ်နဲ့ထုတ်ပြန်ကြမှာပြောထားပါတယ်ရိုဟင်ဂျာမွတ်စလင်လူနည်းစုတွေနဲ့ပတ်သက်တဲ့အကြက်တဲကိုဖြစ်ရှင်းဖို့ဦးတည်တဲ့တိုးတက်မှုလုံးဝမရှိသေးဘူးလို့လဲလူခွင့်ရေးကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခြေအနေဟာရှေ့ကိုတိုးတက်မှုမရှိဘဲလုံးဝရပ်ဆိုင်းနေတဲ့အကြောင်းလူမရှိတော့တဲ့ရိုဟင်ဂျာကျေးရွာတွေကိုမြန်မာအနာဘိုင်တွေကမီးရှို့ဖျက်ဆီးခဲ့တဲ့အကြောင်းနိုင်ငံတွင်းကျန်နေသူတွေဟာလည်းစခန်းတွေထဲမှာကြောက်ရွံ့မှုနဲ့နေထိုင်နေရတဲ့အကြောင်းထုတ်ပြန်ချက်မှာပါရှိပါတယ်။မြန်မာစစ်တပ်ကိုရမုံငွေထောက်ပံ့နေတဲ့လမ်းကြောင်းတွေကိုတည်အောင်လုပ်ပြီးတော့ဖြတ်တောက်ဖို့လိုတယ်လို့လူခွင့်ရေးကောင်စီကပြောပါတယ်။လူမျိုးစုလက်နက်ကန်တပ်ဖွဲ့တွေကလည်းလူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ထားကြတယ်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတယ်လို့ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေကိုစုံစမ်းစစ်ဆေးဖို့အတွက်ကော်မရှင်တွေဖွဲ့စည်းထားတာရှိပြီးကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ဆွေးနွေးချက်တွေကိုလည်းအစဉ်တစိုက်ပယ်ချညှင်းဆို့ထားပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့ဆက်သွယ်မိမြန်ထားတဲ့သတင်းလွှာကိုသတင်းတွေပြီးမှထုတ်လင်းဖို့ရှိပါတယ်ခင်ဗျာ။
မြို့သမီးများစုပါဝင်တဲ့ရိုဟင်ဂျာမွတ်စလင်ဒါဇင်းနဲ့ချီပြီးတော့မလေးရှားနိုင်ငံကိုလှေနဲ့လူမှန်ကိုကူးခံရမယ့်အရေးကိုဘင်္ဂလားဒေ့ရှ်ရဲကတားဆီးနိုင်ခဲ့တယ်လို့အာဏာပိုင်တွေကအင်္ဂါနေ့မှာပြောပါတယ်။ကောက်ဆက်ဘဇားဒုက္ခရဲ့စခန်းကအနည်းဆုံးလူ69ယောက်ကိုတခြားရိုဟင်ဂျာတွေတောင်းနှင်ပေးတဲ့မလေးရှားနိုင်ငံမှာအလုပ်ပေးမယ်လို့ကတိပေးပြီးတော့လူမှန်ကိုကူးသူတွေကခေါ်လာတဲ့အကြောင်းရဲကပြောပါတယ်။ဒီလိုလှေနဲ့လူမှန်ကိုကူးမယ်ဆိုရဲလှည့်ဝဲတဲ့ရရှိခဲ့တဲ့အတွက်အမျိုးသမီး43ယောက်နဲ့ကလေး17ယောက်အပါအဝင်ရိုဟင်ဂျာတွေကိုတွားပြီးတော့ကယ်တင်ခဲ့ပြီးတော့ဒုက္ခရဲ့စခန်းကိုပြန်ပို့ပေးမှာဖြစ်တဲ့အကြောင်းရဲဝန်တန်းအဗ်ဒူခိုင်ကပြောပါတယ်။ပြီးခဲ့တဲ့လပိုင်းတွေအတွင်းမှာမလေးရှားနိုင်ငံကိုလှေနဲ့သွားဖို့ကြိုးစားတဲ့ရင်းကြောက်ဥယျာဉ်တိတိတသာတိုးလာတယ်လို့ရဲကပြောပါတယ်။2015ခုနှစ်လူမှန်ကိုကူးမှုတိုက်ဖြတ်ရေးနောက်ပိုင်းလှေစီးပြေဒုက္ခသည်တွေမလေးရှားနိုင်ငံကိုတတုတ်လိုက်ထဲရောက်လာမှာကိုအာဏာပိုင်တွေကစိုးရိမ်နေကြပါတယ်။2015ခုနှစ်တုန်းကတော့ကပ်ပလီပင်လယ်ပြင်ကိုဖျက်ပြီးတော့ထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုတွားခဲ့တဲ့ရိုဟင်ဂျာ2000ခွဲလောက်ရှိပြီးတော့ပြည့်ကျက်တိတ်နေတဲ့လှေတွေမှောက်တဲ့အတွက်လည်းလူတော်များများရင်းနှီးတည်ဆုံခဲ့ရပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာ2019ခုနှစ်တုန်းကပြည်ပခါတွေကြောင့်ရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့အကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကပြောပါတယ်။ရင်းကြဆွေတုံးတုံးကိုလက်ခံထားတဲ့မြန်မာဆွေရကတော့ဒုက္ခသည်တွေနေရပြန်နိုင်ရေးလှုပ်ဆောင်နေရလို့လည်းပြောဆိုထားပါတယ်ရှင်
။မြောက်ကိုရီးယားပေါ်အမေရိကန်ကမတရားလှုပ်ဆောင်နေတယ်လို့မြောက်ကိုရီးယားဘက်ကဆွဆွဲပြီးအမေရိကန်ကတင်ထားတဲ့ကုန်တင်သင်္ဘောကိုချက်ချင်းပြန်ပေးဖို့တောင်းဆိုလိုက်ပါတယ်။နိုင်ငံတကာတန်ခတ်ရေးယူမှုတွေကိုမြောက်ကိုရီးယားကချိုးဖောက်တယ်ဆိုပြီးမြောက်ကိုရီးယားကုန်တင်သင်္ဘောကိုအမေရိကန်ကတင်ယူထားတာပါ။အမေရိကန်နဲ့သင်္ဘောကိုမတရားတင်ယူထားတဲ့လက်ရှိအခြေအနေကနေဖြစ်ပေါ်လာတဲ့အကျိုးဆက်တွေကိုတေချာသုံးသပ်ဆန်းစစ်ပြီးမြို့ရရဲ့သင်္ဘောကိုချက်ချင်းပြန်ပေးပါလို့အစိုးရအဘကိုရီးယားဘူသတင်းဌာန KCN တွေကဒီကနေ့ဖတ်ပြသွားတဲ့ထုတ်ပြန်ချက်တစ်ခုထဲမှာပြောထားပါတယ်။မြောက်ကိုရီးယားကြောင်ပြည်သွေးတင်ပို့ဖို့တုံးနေတဲ့ဒီဒီမော့ကအပြည်ပြည်ဆိုင်ရာတန်ခတ်ပေးဆုံးမှုစီမင်းစည်းကမ်းကိုချိုးဖောက်တယ်လို့အမေရိကန်ကပြောပါတယ
်။ဆီလွန်နိုင်ငံမှာရသားဥဆောင်တဲ့ဆွေရတရက်စီကိုအသွင်ကူးပြောင်းရေးကြိုးပမ်းချက်တွေကိုဖြုတ်ချခလာရတဲ့သမရဟောင်း Omar El Bashir ကိုထောက်ခံသူတွေကနှောက်ယှက်ဖျက်ဆီးနေကြတယ်လို့လက်ရှိအုပ်ချုပ်နေတဲ့အသွင်ကူးပြောင်းရေးစစ်ကောင်စီ TMC ကဆွဆွဲပြောဆိုလိုက်ပါတယ်။ အတိုက်ခံညီမောင်းဖွဲ့ဖြစ်တဲ့ Declaration of Freedom and Change Forces နဲ့ TMC တို့ဒီကနေ့မှာတွေ့ဆုံဆွေးနွေးဖို့ရှိနေကြမှာပဲခုလိုဆွဆွဲပြောဆိုတာပါအသွင်ကူးပြောင်းရေးကာလအဖွဲ့အစည်းတွေထဲမှာစစ်ဖက်နဲ့အရက်ဖက်အင်အားကြီးများမှုရှိအောင်ဘယ်လိုလုပ်မလဲဆိုတာနဲ့ရွေးကောက်ပွဲတွေမတိုင်ခင်အသွင်ကူးပြောင်းရေးကာလကိုဘယ်လောက်တတ်မှတ်မလဲဆိုတဲ့အဓိကအချက်နှစ်ချက်ပေါ်မှာဒီကနေ့ဆွေးနွေးကြမှာပါအတွေ့အကြုံပြည်ကိုထိခိုက်စေဖို့အတွက်အစိုးရဟောင်းရဲ့လျှို့ဝှက်အုပ်စုတွေဟာအကြမ်းဖက်ခြေနေတွေဖြစ်အောင်လုပ်နေတယ်လို့လည်း TMC ပြောကြရကဒီကနေ့မှပြောပါရယ်ဒေသနယ်ညနေပိုင်းတုန်းကပြင်းထန်တဲ့တနက်ပစ်တံတွေကိုကြားခဲ့ရကြပြီးတော့စစ်ရဲတပ်ဖွဲ့အရာရှိတယောက်သိဆုံးပြီးတော့ဆန္ဒပြသူအများပြားလည်းထင်အားရခဲ့လို့စစ်ကောင်စီကပြောပါရယ်ဆန္ဒပြသူတွေကိုစစ်တပ်ကပြစ်ခတ်တဲ့ဆွဲသတင်းတွေကိုစစ်ဘက်ကညှင်းဆို့ထားပါရယ်
Apple ကုမ္ပဏီအပေါ်လူဝကြီးအုပ်မှုတက်ဖြည့်ရေးဆိုင်ရာဥပဒေနဲ့တရားစွဲဆိုထားတဲ့အမှုကိုဆက်ဆက်လုံဆောင်နိုင်တယ်လို့အမေရိကန်တရားရုံးချုပ်ကဆုံးဖြတ်လိုက်ပါတယ်။ Apple ကုမ္ပဏီရဲ့ App Store ကနေ iPhone အတွက် App တွေကိုဒေါင်းလုဒ်ယူရမှာအဖို့အခကို Apple ကပိုယူတယ်လို့ဆက်ဆွဲပြီးသုံးဆွဲသူတွေကကုမ္ပဏီကိုတရားစွဲထားတာပါ။အမေရိကန်တရားရုံးချုပ်တရားသူကြီး၉ဦးတည်းက Liberal ယူဝါဒရှိသူတရားသူကြီး၄ဦးနဲ့ Conservative ယူဝါဒရှိသူတရားသူကြီး Brett Kavanaugh တို့တသဘောတည်းရှိခဲ့ကြပြီးထောက်ခံမဲ၅မဲ၊ကောက်ကွက်မဲ၄မဲနဲ့အခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။ Apple ကုမ္ပဏီကယူတဲ့ကော်မရှင်က30ရာခိုင်နှုန်းဟာလူဝကြီးအုပ်မှုတိုက်ဖြတ်ရေး Federal ဥပဒေကိုချိုးဖောက်တဲ့ဆိုပြီးတရားစွဲသူတွေကရှောက်ထားတဲ့အတိုင်းတရားသူကြီး၅ဦးကသဘောတူခဲ့ကြတာပါ။ Apple ကုမ္ပဏီဘက်ကတော့ကုမ္ပဏီဟာ App တွေကိုရေးဆွဲထုတ်လုပ်သူတွေနဲ့သုံးဆွဲသူတွေကြားကြားခံတာဖြစ်ပြီးဈေးနှုန်းကိုရေးဆွဲထုတ်လုပ်သူတွေကတတ်မှတ်တာလို့ပြန်ခြေပရှောက်ထားပါတယ်။ဥရောပဈေးကွက်တွေမှာကော်မရှင်ကားတွေယူရတဲ့ပတ်သက်ပြီးတိုင်ကြားခံထားရတဲ့အတွက်လဲ Apple ကုမ္ပဏီကို Netherlands လူဝကြီးအုပ်မှုတိုက်ဖြတ်ရေးဆိုင်ရာတာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါတယ်ခင်ဗျာ
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တင်တွေကိုကုကြကြောသိန်းနဲ့မအီတန်စင်တို့ကကြီးညာပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်မြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေမှာအထူးအတာဝန်ရှိတယ်လို့ဆွဆွဲခံရတဲ့မြန်မာစစ်တပ်အပေါ်နိုင်ငံတကာအတိုင်းအဝိုင်းကဗန္နာရင်းနဲ့အကူအညီတွေဖျက်တောက်ဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တိုးတက်မှုမတွေ့ရတဲ့အတွက်မြန်မာစစ်တပ်ကိုဖိအားပေးဖို့လိုအကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ UNFFM ကဒီကနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာပါ။ကုလသမဂ္ဂရဲ့တိုက်တွန်းချက်အပေါ်တုံ့ပြန်ချက်တွေကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြချပါတယ်။
မြန်မာနိုင်ငံကလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့တိုးတက်မှုတွေမတွေ့ရတဲ့အပြင်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကတိုက်ပွဲတွေကြောင့်အခြေအနေတွေပိုဆိုးလာနေတဲ့အတွက်မြန်မာစစ်တပ်ကိုဖိအားပေးဖို့လိုအပ်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ UNFFN ကကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာပါကုလသမဂ္ဂရဲ့တိုက်တွန်းချက်အပေါ်မှာတော့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဒီဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီကလက်မခံနိုင်ကြောင်းတုံ့ပြန်ထားပါတယ
်။သူတို့ကတော့သူတို့ဘက်ကတစ်ဖက်သက်အမြင်နဲ့ပြောဆိုဒီလိုကိုင်တာလို့ပဲကျွန်တော်တို့ယူဆပါတယ်ကျွန်တော်တို့ကအဆက်ဆိုင်လေးမရှင်းတဲ့ပတ်သက်ပြီးတော့ဟိုဆိုးရရတဲ့ဒါကိုလက်မခံနိုင်ကြောင်းကုလသမဂ္ဂမှာတရားဝင်ပြောထားပြီးသားဆိုကျွန်တော်တို့တော့သိရပါတယ်။ဒါကတော့သူတို့ကသူတို့တစ်ဖက်သက်ညီတစ်ဖက်သက်ပြောတဲ့အချက်နဲ့တရားတော့ကျွန်တော်တို့အနေနဲ့တော့လက်ခံနိုင်ကြအကြောင်းမရှိပါဘူး။ကျွန်တော်တို့ကတော့ကိုယ်ထုတ်ကြအာဏာနဲ့ကိုဒီဘက်ကလုံးပင်လုံးလိုက်တဲ့အကြောင်းအရာမှလည်းကျွန်တော်တို့လုပ်ပြီးကျွန်တော်တို့လာရှိတဲ့မရှိဘူးဆိုတာကိုလည်းကျွန်တော်တို့အောက်သားနဲ့ပြောကျွန်တော်တို့ဟလာစုံစမ်းပြီးမယ်ဖော်ထုတ်ပြီးမယ်လက်ရှိမှာလည်းကျွန်တော်တို့စုံစမ်းစစ်ဆေးရေးအဖွဲ့တွေဖွဲ့ပြီးတော့စီစစ်ဆောင်နေတာရှိရဲအစိုးရဘက်ကလည်း ICOE နဲ့လုပ်နေတာတွေရှိတယ်အဲ့တော့ဟိုနိုင်ငံရဲ့ထုတ်ကြအာဏာကိုတော့နည်းနိုင်ငံတကာဖွဲ့စည်းတဲ့နိုင်ငံတိုင်းကတော့ဟိုလေးစားလိုက်နာဖို့လိုမှဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ UNFFN ကတော့မြန်မာစစ်တပ်ပေါ်မှာနိုင်ငံတကာအတိုင်းအဝိုင်းကဗန္ဒာရေးနဲ့အကူအညီတွေဖျက်တောက်ပြီးဝိုင်းပယ်ကြဖို့တိုက်တွန်းထားတာပါမြန်မာစစ်တပ်ပေါ်မှာဖိအားပေးမှုတိုက်တွန်းမှုတွေထွက်ပေါ်နေချိန်မှာတော့မြန်မာနိုင်ငံကတာဝန်ရှိတဲ့သူတွေအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တာကအကောင်းဆုံးဖြစ်မယ်လို့လည်းကွယ်လွန်သူကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွေကအကြံပြုပါတယ်
ကျွန်တော်အကြံပေးချင်တာတော့ဟိုပူးပေါင်းဆောင်ရွက်တိုင်းမယ်ဆိုရင်ပူပေါင်းပါလေသူတက်မတော်ဘက်ကလည်းကျွန်တော်သိသလားပါသူတို့စုံစမ်းရေးအဖွဲ့တော်တွေလည်းသူတို့ဖွဲ့ထားတယ်ဗျအရင်တော့ကလူဘူးခါပြီးသူတို့လည်းမငြင်းမှုလေအဲ့တော့သူတို့ဒါဖြစ်ချင်းလက်ချင်းနိုင်ပြအကြောင်းရှိတဲ့တွေ့စုံစမ်းမယ်ပါမယ်လည်းပြောထားတာပေါ့နော်ဒါပေမဲ့လည်းအဲ့ဒီမှာဖြစ်ခဲ့တဲ့ကိစ္စရောက်ကြစီစိုးရိမ်ဝေရအခြေအနေတွေရှိလို့ကျွန်တော်တို့ကိုဖီအန်နန်ကော်မရှင်မှလည်းပဲလွတ်လပ်တဲ့တရားမျှတတဲ့စုံစမ်းစစ်ဆေးမှုလိုအပ်တယ်ဆိုတာတော့ပြောတယ်။ဘယ်ကစုံစမ်းမှုဘယ်လိုစုံစမ်းမှုဆိုတာတော့ကျွန်တော်မပြောပြီးမယ်လေ။စုံစမ်းမှုလိုအပ်တယ်ဆိုတာလေးကိုတော့ကျွန်တော်တို့အကြံပြုခဲ့ပါတယ်။အဲ ဲ့တော့ဒီဘက်ကလည်းပဲကျွန်တော်တို့ပူပေါင်းဆောင်ရွက်နိုင်ရဆိုရင်ကျွန်တော်တို့ဒီဥစ္စာကအပြည့်အစုံတစ်ခုကိုကျွန်တော်တို့ရသွားနိုင်တယ်။နောက်က constructive engagement ပေါ့လေ။ဒီလိုကျွန်တော်တို့အဝေးကနေပြီးတော့ဆန်းပြီးတော့လက်နက်ကြီးနဲ့ပြင်နေမဲ့အစားကိုတိတိဆက်ဆံပြီးတော့ကပြည်ပြည်တောင်းလဲမှုတွေရအောင်လုပ်နိုင်မယ်ဆိုရင်ပူပြီးတော့ကလက်တွေ့ကြမယ်လို့ကျွန်တော်တို့ဒီလိုထင်ပါတယ်ခင်ဗျာ။
ကုလသမဂ္ဂချက်လက်ရှာဖွေရေးအဖွဲ့ရဲ့ကြေညာချက်မှာတော့လူခွေချုပ်ဖောက်မှုတွေအတွက်မြမစစ်တပ်ပေါ်မှာရန်မုံငွေအကူအညီနဲ့တခြားအထောက်ပံ့တွေဖြတ်တောက်ပစ်ဖို့တာဝန်ရှိတဲ့တပ်မှုတွေကိုစစ်ရာဇဝတ်မှုလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးတုံးတုတ်တင်ရှင်းလင်းမှုဆိုင်ရာရာဇဝတ်မှုတွေအတွက်ယုံကြည်ကိုးစားရတဲ့တရားရုံးမှာစစ်ဆေးစီရင်ဖို့လည်းတိုက်တွန်းထားပါတယ်။မြမရေအကဲခန့်ဒေါက်တာခင်စောဝင်းကတော့ဒီလိုဖိအားတွေကြားမှာမြမတာဝန်ရှိသူတွေအနေနဲ့နိုင်ငံတကာကနေလက်ခံနိုင်အောင်ဆောင်ရွက်ဖို့အရေးကြီးလို့ဒီဘီလို့တုံသက်ပါတယ်
။ဟောအခုကမြန်မာပြည်ရဲ့နာဂတ်တွေဟိုဆုံးဖြတ်ချက်ကာလတခုကိုရောက်နေပြီလေ။နော်။ဒီလိုအချိန်မျိုးမှာဒီလိုပြည်မှုတွေကျွန်းထားတဲ့နေရာမှာကြီးရတော့အေးမီဘူးဆိုတော့တွားပြီ။နော်။ဒီလိုပြောမယ်ဆိုလို့ရှိရင် iPhone အင်္ဂါအလုံးဖုတ်ကြည့်တဲ့အောင်ပုံကိုတရားနှစ်ယောက်နဲ့မြန်မာပြည်ကခေါင်းဆောင်တွေပြစ်ဖို့လိုတယ်။ရန်ကြိုင်းဆောင်ဖြစ်ခင်တော့ဆိုလို့ရှိရင်ဂျာမနီကတည်းကသူတို့စစ်ကတ်လူတွေကိုသူဖိတ်ပြီးတော့ဆက်ပြနေတာပဲလေ။စစ်ကတ်ကတမျိုးတွေကအရင်ကကျတော့လေတော့စစ်ကြလဲပွင့်လာအောင်ပေါ့လေနော်ဒါပေမဲ့အခုကထပ်ပန့်ရဲ့ထပ်ပန့်ရေးနှမ်းချအားလုံးဆိုလို့ရှိရင်ဒါလေးမပါသွားနိုင်နဲ့နောက်အခုအိန္ဒိယကအရန်ကိုလုံနေတာအခုတော့မှဟိုလာမဲ့ဟို29နေကျလို့ရှိရင်အိန္ဒိယစစ်သင်္ဘောလည်းစင်းလာနိုင်မယ်ဘာဖြစ်လို့လဲဟို6တကားလောက်ကိုမှမလာနေရတဲ့ဆိုပါလေတိကျမပြိုင်နေရတာဟုတ်နော်ဆိုတော့အနည်းတစ်ဝက်ကခင်မင်းကြီးတဲ့နိုင်ငံတွေရောအဝေးကနိုင်ငံတွေရောဒါအားလုံးပြန်ပြီးသူစဉ်းစားရအောင်ဒီကြီးစားကြီးကတော်လေးကိုဒါကျေပြန့်နေထိတဲ့ထိရတယ်လို့ပြောအောင်ပါပေါ့လေနော်
2019ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစိုးရအဖွဲ့ကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကလိုက်လံရှင်းလင်းတဲ့စစ်ဆေးရေးတွေအတွင်းမှာလူခွေချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာအသိုင်းအဝိုင်းကဆွဆွဲထားတာပါ။မြန်မာစစ်တပ်ရဲ့အစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာကနေဆွဆွဲနေသလောက်လူခွေချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းလည်းညှင်းဆန်ထားပြီးကျူးလွန်သူတွေကိုအရေးယူခဲ့တာတွေရှိခဲ့ကြောင်းလည်းပြောဆိုထားပါတယ်ရှင်
။မဆုမွန်တင်ပြတော်တာပါ။သောတာရှင်များရှင်မြန်မာနိုင်ငံအတွင်းလက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေထိထိရောက်ပေးပို့နိုင်ဖို့မှာမြန်မာအစိုးရရဲ့ခွင့်ပြုချက်နဲ့ပူးပေါင်းဆောင်ရွက်မှုတွေလိုအပ်နေသေးတဲ့အကြောင်းလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်လည်းဖြစ်အရေးပေါ်ကယ်ဆယ်တုံ့ပြန်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှုလည်းဖြစ်တဲ့အာရဆူလာမူလာကပြောပါတယ်။ဒီလ9ရက်နေ့ကနေ15ရက်နေ့ထိမြန်မာနိုင်ငံကိုရောက်ရှိနေတဲ့မစ်မူလာရဲ့ခီးစဉ်အတွင်းလက်ရှိမြန်မာနိုင်ငံရဲ့လူသားချင်းစာနာမှုအချက်အတဲနဲ့ပတ်သက်တဲ့လေ့လာတွေးရှိချက်တွေကိုတော့မစ်မူလာကိုမခင်ဖြူတွေကတည်တံ့သွေးဆုံမေးမြန်းထားပါတယ်
ရခိုင်နဲ့ကချင်ပြည်နယ်ခီးစဉ်တွေကိုတွားခဲ့ပြီးတဲ့နောက်မှာအထက်ကဘာတွေကိုလေ့လာတွေးရှိခဲ့ရပါသလဲရှင်
Well, during my mission a year ago I saw some positive developments
လူငယ်တနေ့ကကျွန်မမြန်မာနိုင်ငံကိုလာတဲ့အချိန်တုန်းကကောင်းမွန်တဲ့တိုးတက်ပြောင်းလဲမှုတွေတွေ့ခဲ့ရပါတယ်တခုကတော့ရခိုင်နဲ့ကချင်ပြည်နယ်အပါဝင်ဒေသအချို့မှာတစ်ဖက်သက်အပြည့်ရဲဆဲမှုတွေကိုဂျုံလကုန်ထိချိန်တိုးတာဖြစ်ခဲ့ပါတယ်ပြည်내အစိုးရပြည်ထောင်စုအစိုးရအနေနဲ့ဆွေးနွေးမှုတွေပုံပြီးလှုပ်လာတာတွေလည်းတွေ့ခဲ့ရပါတယ်။ဒါ့အပြင်စစ်ချောင်းစခန်းတွေပိတ်သိမ်းနိုင်မှုအတွက်အမျိုးသားစင်နီးပြူဟာတစ်ချမှတ်ဆောင်ရွက်မှုတွေမှာကုလသမဂ္ဂအနေနဲ့မှတ်ချက်ပေးဖို့ဖိတ်ခေါ်ဓာရီရှိလာပါတယ်။ဒါ့ပေမဲ့လည်းမြန်မာပြည်သူတွေအားလုံးအတွက်လူသားချင်းစာနာမှုအကူအညီလိုအပ်မှုတွေပြည့်မီအောင်ဆောင်ရွက်နိုင်ဖို့မှာတော့လူသားချင်းစာနာမှုကူညီပေးတဲ့မိဖက်အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေပုံပြီးထဲထဲဝင်လုပ်ကိုင်ခွင့်ရတာမျိုးညှင်းချင်ပါတယ်။
အခုခီးစဉ်ရဲ့ရည်ရွယ်ချက်တွေထဲမှာတစ်ခုကပြည်ပခါတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေနဲ့တွေ့ခွင့်ရဖို့ဆိုတာပါပါတယ်။အဲ့ဒါလိုရည်ရွယ်ခဲ့တဲ့အတိုင်းတွေ့ဖို့မျှော်လင့်ထားသူတွေနဲ့တွေ့ဆုံခွင့်ရခဲ့ပါရဲ့လား
။ I met in Kachin with people in minor resettlement.
ကချင်ပြည်နယ်မှာတော့ဆစ်ဆောင်ဒုက္ခသည်ပြန်လည်နေရခြားထားရေးစခန်း minor ရွာကိုကျွန်မရောက်ခဲ့ပါတယ်။ဆစ်ဆောင်စခန်းတွေကဒုက္ခသည်600လောက်ပြန်လည်နေရခြားထားဖို့အစိုးရကဥဆောင်လုပ်ခဲ့တာပါ။မြေအိမ်ယာနဲ့အခြားဝန်ဆောင်မှုအချို့ရကြပါတယ်အမျိုးသမီးတွေအပေါင်းအဲ့ဒီမှာရှိတဲ့ဒေသခံတွေနဲ့ကျွန်မတွေ့ဆုံဆွေးနွေးစကားပြောခွင့်ရပါတယ်အဲ့ဒီဒေသမှာမွေးဖွားလာကြသူတွေပါသူတို့ရဲ့စိုးရိမ်ချက်တွေကိုပြောပြကြတယ်သူတို့တွေအတန်မူဝမ်းကြောင်းနိုင်မဲ့ခွင့်အရေးမရကြတဲ့အကြောင်းထွန်ရက်ဆိုင်ပြို့ဖို့မြေကြီးမရှိတဲ့အကြောင်းပြောပါတယ်ဆိုတော့ကျွန်မကဒီကိုပြောင်းရွှေ့မလာခင်မှာစိုးရကသူတို့ကိုကြိုတင်ဆွေးနွေးပြောပြတာတွေရှိမလားဆိုတာမေးခဲ့ပါတယ်အများစုကတော့ဒီမှာနေချင်းလို့ပြန်လာကြတာဖြစ်တယ်။သူတို့လူချင်းတာကအတမွေလောက်ကန်စားတော့နိုင်ဖို့အခွင့်အလမ်းနဲ့ကလေးငယ်တွေအတွက်ပညာရေးအခွင့်အလမ်းတွေလူချင်းကြောင့်ပြောပါတယ်။ဒီနေရာကစားတဲ့ချောင်းတွေနဲ့လဲဝေးတာကြောင့်ပါ
။ဟုတ်ကဲ့ကျွန်မထပ်မေးချင်တာကရှင်ဒီကိုမလာခင်တုန်းကတွေးဆောင်ကိုပျော်လင့်ထားတဲ့သူတွေနဲ့တွေ့ခွင့်ရမရဆိုတာပါ။
Yes, I met with one lady.
တွေ့ရပါတယ်။ جماعه ဖုံးစံဖန် ဆိုတဲ့ မျိုးသမီးနဲ့ တွေ့ရပါတယ်။ လွန်ခဲ့တဲ့တနေ့က جماعه ဆုံခဲ့သူက အခုချိန်ထိလဲ IDB 6 ဆောင် စခန်းမှာ ရှိနေတော့မှာပဲ။ သူ့အိမ်က အဲ့ဒီ စခန်းကနေ 10 ကီလိုမီတာ လောက်ပဲ ဝေးပေမဲ့ ကိုယ့်အိမ်ကိုပြန်အခြေချနေထိုင်တဲ့ အခြေအနေမရှိသေးပါဘူး။ မြေမြုံများပြဿနာတွေ လုံခြုံရေးစိုးရိမ်ရတဲ့ အခြေအနေတွေရှိနေလို့ပါ။ IDB စခန်းမှာတော့ လူသားချင်းစာနာမှုအဖွဲ့တွေက ပေးတဲ့အကူအညီနဲ့ ကာကွယ်မှုအချို့ရကြပါတယ်။ သူကတော့ တနေ့ အိမ်ပြန်ဖို့ပဲ မျှော်လင့်နေတော့မှာပဲ။
ခီးစိန်တခြားဆူရဘက်ကပူပေါင်းဆောင်ရွက်မှုတွေရောရခဲ့ပါသလား။သွားခဲ့တဲ့နေရာဒေသတွေမှာကန့်သက်ပိတ်ပင်ခံရတာမျိုးရောရှိပါသလား။ဘယ်လိုအခြေအနေရှိပါသလဲရှင့်?
An opportunity to engage with the state governments in Kachin.
အချင်းနဲ့ရခိုင်မှာရှိတဲ့အစိုးရတွေနဲ့တွေ့ဆုံဆွေးနွေးတာတွေလုပ်ခွင့်ရခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့လည်းဒီကနေ့တွေ့ဆုံခဲ့ရသလိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝင်ကြီးနဲ့လည်းတွေ့ခွင့်ရခဲ့ပါတယ်။လူသားချင်းစာနာမှုလိုအပ်ချက်တွေနဲ့ပတ်သက်လို့အပြုသဘောဆောင်ဆွေးနွေးခဲ့ကြသလိုရေရှည်တည်တဲ့နဲ့ရ
ရောက်အနေနဲ့မြန်မာနိုင်ငံကိုဒုတိယအကြိမ်လာရောက်တဲ့ခီးစဉ်ဆိုတာသိထားပါတယ်။ဆိုတော့အရင်ခီးစဉ်နဲ့ဒီအခုတစ်ကြိမ်ပြန်ရောက်လာတဲ့အချိန်မှာကွာခြားမှုသိတာတဲ့တိုးတက်ပြောင်းလဲမှုဘာများတွေ့ရတာရှိပါသလဲရှင့်။
There have been new challenges. I'm very concerned about the recent fighting in Rakhine.
Sengkho ake samu ache de tit tcho shi la da thit tha mi ba de. Lu bang 3000 lo o yin swun khwa thwat pi kha ya de ati phit kha ya de ma cha de yin ga yakhain pi ne twin tai pwae ri ne pat dal lo jama athu so yin mi de. Thuro twat lu da chin sa na mu aku nyi ri aka kwe pe mu ri chat chin lo at ni ba de. Mo ya di mo win kin thuro ri ko yin ko pyan ni nai mae a yi ga phit nai chi taim shi la ba au. So ro ခုလိုသူတို့တိန့်ဆောင်နေခြင်းအတွင်းမှာအစိုးရဘက်ကကူညီဆောင်ရှက်ဖို့ကြိုးပမ်းနေတာတွေအတွက်လည်းကျေးဇူးတင်မိတယ်။ကုလသမဂ္ဂနဲ့လူသားချင်းစာနာမှုအဖွဲ့တွေအနေနဲ့လည်းအကူအညီတွေတုံ့ပြန်ဆောင်ရွက်ပေးဖို့ကိုလည်းကျွန်မတို့ကမ်းလှမ်းထားပါတယ်။နောက်6လအတွင်းမှာသူတို့တွေကိုယ့်ရဲ့ကိုယ်ရွာမှာပြန်လည်အခြေချခွင့်ရဖို့ကျွန်မမျှော်လင့်ထားပါတယ်။
တဆက်တည်းကျွန်မမေးချင်တာကဒီကချင်ပြည်နယ်မှာဒုက္ခသည်တွေပြန်လည်နေရချထားနိုင်ဖို့အတွက်ဒေသခံကချင်အဖွဲ့တွေနောက်ကချင်လူမျိုးရေးအဖွဲ့ KIO တို့နဲ့အစိုးရကဆွေးနွေးတာတွေရှိခဲ့ပါတယ်ဒီဒုက္ခသည်ပြန်လည်နေရချထားရေးကိစ္စဆောင်ရွက်မှုတွေနဲ့ပတ်သက်လို့ရောအခုခီးစဉ်တွေမှာဆွေးနွေးတာမျိုးရှိပါသလားရှင
် I was able to
သူတို့သူတို့ရိုဟင်ဂျာလို့တုံးတုံးခေါ်ကြတဲ့အိုးအိမ်စွန့်ခွာထွက်ပြေးသူတွေနဲ့တော့ကျွန်မတွေ့ဆုံခွင့်ရခဲ့ပါတယ်သူတို့တွေအိမ်ပြန်ဖို့အခြေအနေကတော့အများလက်ခံနိုင်တဲ့အခြေအနေမဟုတ်သေးပါဘူး
။ဟုတ်ကဲ့ဒါကရခိုင်ပြည်နယ်အတွင်းကအခြေအနေကိုပြောတာဖြစ်လိမ့်မယ်ထင်ပါတယ်ရှင်
။ဟုတ်ပါတယ်ရခိုင်ကဒုက္ခသည်တွေကိုပြောနေတာပါ။အစိုးရနဲ့လည်းကျွန်မဆွေးနွေးပါတယ်။ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေပြန်လာနိုင်ဖို့အတွက်လိုအပ်တဲ့အခြေအနေရှိရမယ်ဆိုတာပါပဲ။သူတို့သဘောဆန္ဒနဲ့ဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခါနဲ့အညီနေရပြန်လာနိုင်ဖို့အတွက်အခြေအနေရှိရပါမယ်။ဆိုတော့မြန်မာနိုင်ငံတွင် IDB စခန်းတွေကအခြေအနေကအဲ့ဒီလိုအခြေအနေမျိုးစိတ်ချရတဲ့အနေအထားမှာရှိမနေသေးပါဘူး
။လက်ရှိအခြေအနေမှာအထူးသဖြင့်ကချင်နဲ့ရခိုင်ပြည်နယ်တွေမှာလက်နက်ကန်ပြပခါတွေအချိန်မြင့်ဖြစ်ပွားနေတယ်လို့ပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတော့နောက်ထပ်ထွက်ပြေးလာတဲ့စစ်ဆောင်ရေးအတွက်က3000ထက်တိုးလာပါတယ်။ပြပခါကရော့မသွားပဲတိုးလာတဲ့အနေအထားမျိုးဖြစ်နေတာဆိုတော့ဒီလိုအခြေအနေမျိုးမှာဒီ Mrs. Muller ရဲ့ခီးစဉ်ကဘယ်လောက်ရေးပါပါသလဲရှင်။
Wherever people are and there where there's humanitarian needs
သူတို့စာနာမှုအကူအညီလိုအပ်တဲ့လူတိုင်းအတွက်ကျွန်မတို့အကူအညီတွေပေးနေတာဖြစ်ပါတယ်။သူတို့ရဲ့အသက်တွေကိုကယ်တင်နိုင်ဖို့ကြိုးစားရပါတယ်။ IDB စစ်ဆောင်စခန်းတွေအတွက်အဓိကလိုအပ်နေတာတွေကတော့သူတို့တွေလွတ်လပ်စွာလှုပ်ရှားတော်လာခွင့်ရဖို့ကျန်းမာရေးပြည်သူစောင့်ရှောက်မှုတွေရဖို့ပညာရေးအခွင့်အလမ်းတွေရဖို့နဲ့လူကုန်တိုက်ခါနဲ့အညီအသက်ရှင်နေထိုင်ခွင့်ရဖို့ပါ
လက်ရှိမြန်မာနိုင်ငံရဲ့ဒီလူသားချင်းစာနာမှုအချက်အလက်ကိုကင်တွယ်ဖြေရှင်းဖို့အတွက်မြန်မာဆိုရကိုရောနိုင်ငံတကာတိုင်းဝန်းကိုရောဘာများပြောချင်ပါသလဲရှင
် This country is in transition
ဒီနိုင်ငံဟာဒီမိုကရေစီပြည်ပြောင်းလဲမှုကာလမှာရှိနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်ကျမတို့ဟာလည်းလူသားချင်းစာနာမှုအကူအညီတွေပေးအပ်တဲ့နေရာမှာဗတ်လိုက်မှုမရှိဘဲအမိခိုကင်းကင်းတမတမက်ကြစွာနဲ့တကယ်လိုအပ်နေတဲ့သူတွေကိုအကူအညီတွေပေးနေတာဖြစ်ပါတယ်။ဒါကြောင့်မြန်မာဆိုရကိုပြောချင်တာကတော့နိုင်ငံတကာလူသားချင်းစာနာမှုအဖွဲ့တွေဒေသခံမိဖက်အဖွဲ့တွေအနေနဲ့လိုအပ်တဲ့အကူအညီတွေကိုလိုအပ်တဲ့နေရာတွေမှာပေးနိုင်ဖို့အစဉ်သင့်ရှိနေတယ်ဆိုတာနဲ့ဒီလိုအကူအညီတွေပေးနိုင်ဖို့လှုပ်ဆောင်ခွင့်ရဖို့လိုအပ်တယ်ဆိုတာပါပဲ
။ဟုတ်ကဲ့နောက်ဆုံးအနေနဲ့ဒီဒုက္ခသည်တွေကိုအင်ဆုံးပါဖက်ပြရသူတွေကိုရောအားပေးစကားပါများပြောချင်ပါတယ်ရှင်။
We care about
you. ကျွန်တော်တို့ကျမတို့အလေးထားပါတယ်။ကျမတို့မိတ်မထားဘူးဆိုတာတော့ပြောချင်ပါတယ်
။ Thank you so much.
Thank you very much. ပါခင်ပြည်တွေပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ American တရုတ်ကုန်သွယ်ရေးအခြေအနေဖက်ချီရအောင်မှာတရုတ်ကုန်ပစ္စည်းတွေထံကကောက်ယူလို့ရတဲ့အခွင့်အရေးဘီလျံပေါင်းများစွာ American အစိုးရကရရှိနေကြောင်းသမ္မတဒေါ်နယ်ထရမ့်မှတင်လာနေမှာပြောပါရယ်။တရုတ်ကလက်စားချေတဲ့အနေနဲ့ American ကုန်ပစ္စည်းတွေအပေါ်အခွင့်ကောက်ခံခြင်းကတည်ရောက်မှုရှိမှာမဟုတ်ကြောင်းလဲသမ္မတကပြောပါရယ်။တရုတ်နဲ့ American ကြားကကုန်သွယ်ရေးစစ်ပွဲအရှိန်မြင့်လာနေတာကြောင်းတင်လာနေမှာ American အစုရှယ်ယာညွန်ကိန်းတွေ600ကျော်ကျသွားခဲ့တာပါ။ကျွန်းလတရက်နေ့ကဆက်လို့ American Twin ကုန်တွေပေါ်ဒေါ်လာဘီလျံ60နဲ့ညီများတဲ့25ရာခိုင်နှုန်းကောက်ခံသွားမယ်လို့တရုတ်အစိုးရကတင်လာနေအစိုးရမှကြေညာခဲ့တယ်လို့အမေရိကန်ဘက်ကတော့တရုတ်သွင်းကုန်တွေပေါ်ဒေါ်လာဘီလျံ200နဲ့ညီများတဲ့25ရာခိုင်နှုန်းကိုကောက်ခံသွားမယ်အကြောင်းတောက်ကြားနေကကြေညာခဲ့တာပါဆလာတီစာဟုတ်တင်ပြပို့ထားတာကိုကုစားဝဲလိုင်ကတင်ပြထားပါတယ
်အသားအသီးအရွက်မျိုးစုံတစ်တီးဖြော်ရည်စီလက်ဖက်ရည်နဲ့ကော်ဖီအပါအဝင်အမေရိကန်သွင်းကုန်ပစ္စည်းအမျိုးမျိုးပေါင်း5000ကျော်အပေါ်အခွန်တိုးမြင့်ကောက်ခံမယ်လို့တရုတ်အစိုးရကကြေညာလိုက်တာပါဒါနဲ့ပတ်သက်လို့စိုးရိမ်မှုတွေထွက်နေတဲ့အမေရိကန်လက်သမားတွေကိုတရုတ်ထံကကောက်ယူလို့ရတဲ့အခွန်ငွေတွေနဲ့ရောကြီးပေးသွားမယ်လို့သမ္မတထွန်းကဒီနေ့လာနေ့မှာပြောပါတယ
် We're going to take the highest year the biggest purchase that China has ever made with our farmers which is about 50 billion
ဒီကကျွန်တော်တို့အမေရိကန်လက်သမားတွေထံကတစ်နှစ်အတွင်းအများဆုံးဝယ်ယူတဲ့ဒေါ်လာ15ဘီလျံတန်ဖိုးနဲ့ညီမျှတဲ့ပမာဏအတိုင်းလက်သမားတွေအဆင်ပြေအောင်ရောကြီးပေးသွားမှာပါဒီကိစ္စအစမပြေမချင်းသူတို့အနေနဲ့စိုက်ပျိုးရေးလုပ်ငန်းတွေကိုပုံမှန်လုပ်ဆောင်ပြီးဈေးနှင်းနှင်းနဲ့ရောင်းချနိုင်မှာပါအဲ့လိုဆိုလို့ရှိရင်တော့လယ်သမားတွေစိတ်ချမ်းသာမယ်ကုန်ထုတ်လုပ်သူတွေလည်းစိတ်ချမ်းသာမယ်နောက်ပြီးတော့ဒီဘီလျံပေါင်းများစွာအခွန်ရမှာဖြစ်တဲ့အတွက်အစိုးရကလည်းစိတ်ချမ်းသာပါပဲ
တရုတ်ကအမေရိကန်ကိုကွန်ပစ္စည်းပို့တင်ပို့တာကြောင့်ဒီကုန်သွယ်ရေးပဋိပက္ခမှာတရုတ်ဘက်ကအခွန်ရရှိမှုပို့ပြီးညှိနှိုင်းမယ်လို့သမ္မတထွန်းကပြောပါတယ်ဒါပေမဲ့အခွန်တိုးမြင့်ကောက်ခံခြင်းကရေရှည်မှာအမေရိကန်ကိုပို့ပြီးထိခိုက်နှိမ့်နာစေမယ်လို့တရုတ်လူမှုသိပ္ပံဌာနကသုတေသီကောင်းလင်ကွန်းကပြောပါတယ
်在短期之内这个关税那么可能会在一定的程度上
ဂျေတိုမာတော့တရုတ်နဲ့အမေရိကန်နှစ်ဖက်စလုံးကအခွန်တွေကိုမျှပြီးခံကြရမှာပါဒါပေမဲ့3လကနေ6လလောက်ကြာလာတဲ့အခါမှာအမေရိကန်ရောင်းဆိုင်တွေနဲ့စားသုံးစုတွေပဲအဲ့ဒီခွန်တွေကိုပေးကြရမှာပါကျွန်တော်တို့တွက်ကြည့်တဲ့အခါမှာအကောက်ခွန်စုစုပေါင်းရဲ့10ရာခိုင်နှုန်းကိုတရုတ်ကပေးပြီးကျန်တဲ့90ရာခိုင်နှုန်းကိုအမေရိကန်ဘက်ကပေးရမယ်ဆိုတာတွေ့ရပါတယ်
အမေရိကန်ဘက်ကတွက်ချက်မှုတွေအရကတော့တရုတ်ကုန်ပစ္စည်းတွေအပေါ်သမ္မတထရန့်ကအခွန်တိုးမြင့်ကောက်ခံလိုက်တဲ့အတွက်တစ်နှစ်မှာဒေါ်လာ900လောက်စားသုံးသူတွေဘက်ကပိုကုန်မယ်လို့ G-Rex အဖွဲ့အကြီးအကဲရှောင်းတင်းကပြောပါတယ
် Way he does his cost benefit analysis in terms of tariffs and trade doesn't make economic sense
ကောက်ခံကိစ္စနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စနဲ့ပတ်သက်လို့သမ္မတရဲ့အရှုံးမြတ်တွက်ပုံကအဓိပ္ပာယ်မရှိဘူးဖြစ်နေပါတယ
်အကောက်ခွန်မပေးခြင်းရင်ကုန်ပြည်တွင်းမှာပဲကုန်ပစ္စည်းတွေကိုထုတ်လုပ်တာဒါမှမဟုတ်အကောက်ခွန်မရှိတဲ့နိုင်ငံတွေကဝယ်ယူတာမျိုးလုပ်နိုင်တယ်လို့လည်းသမ္မတထရန့်ကပြောပါတယ်တရုတ်နဲ့ဖြစ်နေတဲ့အကောက်ခွန်ပြဿနာကြောင့်အစုရှယ်ယာဈေးတွေတင်းတင်းလာနေကကျသွားပေမဲ့ First American Trust Company က Jerry Brackman လို့ရင်းနှီးမြှုပ်နှံသူတွေကတော့စိုးရိမ်မှုသိမ်းမရှိလာပါဘူ
း Obviously the near term and even the medium term can be painful when we try to adjust our economy to better outcome
ဒီဘဝရရလက်ကောင်းတွေထွက်လာအောင်လှုပ်ဆောင်ဆဲဖြစ်တဲ့ရေတိုနဲ့ရေလက်ကာလတွေမှာခက်ခဲနိုင်ပါတယ်တည်င်းတွေမှာဒီကိစ္စကိုမြင်ရတဲ့အခါမတည်ငြိမ်မှုတွေအများကြီးရှိနိုင်ပါတယ
်အခုလိုကုန်သွယ်ရေးစစ်ပွဲကာလရှည်ကြာဖြစ်နေတာဟာနှစ်ဖက်စလုံးအတွက်အကျိုးမရှိဘူးလို့စီးပွားရေးပညာရှင်တွေကသုံးသပ်နေကြပြီးရှင်မတိုးနောက်မဆုတ်ဖြစ်နေတာကိုကြော်လွှားကြဖို့တိုက်တွန်းနေပါတယ်လာမယ့် G7 ထိပ်သီးဆွေးနွေးပွဲအတွင်းတရုတ်သမ္မတရှီကျင်းဖင်နဲ့ကုန်သွယ်ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးသွားမယ်လို့သမ္မတထရန့်ကပြောထားပါတယ်ဒီတော်တွင်အမေရိကန်ဘက်ကတရုတ်သွင်းကုန်တွေအပေါ်ဒေါ်လာ325ဘီလီယံနဲ့ညီမျှတဲ့အခွန်25ရာခိုင်နှုန်းတိုးမြင့်ကောက်ခံသွားနိုင်တယ်လို့လည်းသမ္မတထရန့်ကပြောပါတယ်ခင်ဗျာ
အမေရိကန်တရုတ်ကုန်သွယ်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ကိုစောဝင်းလိုင်းတင်ပြသွားတာပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့ထုတ်လွှင့်နေပါတယ်ကျမတို့ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းဒိုမီတာ1925 30နဲ့အပြင်လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်း ည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ14ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။လိုင်းဒိုမီတာ1925နဲ့30နှစ်အပြင်လိုင်းလံမီတာ190တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေတာပါ။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုတင်ဆက်ပါမယ်။ကိုငင်းချန်းကတင်ပြထားပါတယ်ရှင်။
ဒါအမေရိကန်နိုင်ငံရေးမှာတော့ရုရှားနှောက်ယှက်မှုစုံစမ်းရေးနဲ့ပတ်သက်လို့အချက်အလက်အပြည့်အစုံထပ်လိုချင်နေတဲ့ဒီမိုကရက်လွှတ်တော်အမတ်တွေနဲ့ဒီစုံစမ်းရေးကိုအတိတ်မှာပဲထားခဲ့ပြီးစာမျက်နှာအသစ်စကျင်နေတဲ့သမ္မတထရန့်အစိုးရတို့အကြားအာဏာလုံဆွဲပွဲတွေဆက်လက်ဖြစ်ပေါ်နေမယ်လို့မျှော်လင့်ရပါတယ်။မိုက်ကယ်ဘိုးမန်သတင်းပေးပို့ထားတာကိုပြောပြမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်အတွက်ကတော့ရုရှားစုံစမ်းရေးဆိုတာအတိတ်ကကိစ္စပ
ါ No collusion
ပူပေါင်းကြံစည်မှုမရှိဘူးတရားရေးနှောက်ယှက်တာမရှိဘူးဘာမှမရှိပါဘူးနှစ်နှစ်လောက်ဆုံးဆိုပြီးတော့ဆွဆွဲခဲ့တာပ
ါဒါပေမဲ့ဒီမိုကရက်တွေကသဘောမတူပါဘူးအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီက
What we want to do is get the facts
ကျမတို့လိုချင်တာအချက်အလက်တွေပါတိုင်းပြည်မှာအကွဲအပြဲနှဲပြီးတော့အကျိုးများစေမယ့်နည်းလမ်းကိုသုံးပါမယ
်အောက်လွှတ်တော်ဒီမိုကရက်တွေကတော့ဖျက်တောက်မထားတဲ့မူလအစင်ခံစားကိုတရားရုံးစင့်ခေါ်စာထုတ်တောင်းဆိုထားပြီးအထူးစုံစမ်းရေးမှုကိုလည်းသူ့တွေ့ရှိချက်တွေကိုတက်တေကန်ထွက်ဆိုစေချင်တာပါရှေးနေကျုပ်ဝီလျံဘားကတော့မူလာအစင်ခန်းစာအပြည့်အစုံကိုထုတ်ပြန်ဖို့ညှင်းဆိုခဲ့တဲ့အတွက်အောက်လွှတ်တော်အမတ်တွေကလွှတ်တော်ကိုမထေမဲ့မြင်ပြုမှုအတွက်တရားစွဲဆိုဖို့စတင်လှုံ့ဆော်နေပါပြီဒီမိုကရက်အောက်လွှတ်တော်အမတ်အဒမ်ရှစ်က
The Trump administration has decided to say a blanket no
Trump ဆိုရကလုံးဝပြောင်းပြောင်းတင်းတင်းကိုပိတ်ညင်းပါတယ်လွှတ်တော်ကကြီးကြပ်မဲ့အရေးကိုလည်းလက်မခံပါဘူး။တက်သေးလည်းမခံပါဘူး။စာရွက်စာတမ်းလည်းမပေးပါဘူး။သူတို့ကအားလုံးကိုပိတ်ထားပါတယ်။အချိန်ရသလောက်ဆွဲထားကြတာပါ။ကျွန်တော်တို့ကလည်းရသလောက်ချမှာပါ။အခုလဲချနေတာပါ
။ဒီမိုကရက်တွေကသမ္မတထရန့်ကိုအသာရစေတဲ့မူလအစင်ခံစားရဲ့နောက်ဆုံးအချက်ကိုလက်ခံဖို့ညှင်းဆန်နေတာလို့ Republican တွေဘက်ကဆွဆွဲပါတယ်။ Republican အထက်လွှတ်တော်မတ် Rand Paul က
We spent $35 million investigating the president.
ကျွန်တော်တို့သမ္မတကိုစုံစမ်းဖို့ဒေါ်လာ35သန်းသုံးခဲ့ပြီးပါပြီ။စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့ကောက်ချက်ကဖုံးကွယ်ထားတဲ့ရာဇဝတ်မှုမရှိဘူးဆိုတာပါ။သူတို့အခုပြောနေတာကသမ္မတက "तू ဘာမှမလုပ်ခဲ့ဘူး"ဆိုတာအတွက်မစုံစမ်းစေချင်လို့တရားရုံးကိုနှောက်ယှက်ခဲ့သလားဆိုတာပါ။ဒါကယုတ်တိမရှိပါဘူး။အမေရိကန်ပြည်သူတွေသိပါတယ
်။သမ္မတကိုရာဇဝတ်ကဖြုတ်ချတရားစွဲဆိုရေးတောင်းဆိုချက်တွေကိုတော့ဒီမိုကရက်ထိတ်တန့်လွှတ်တော်အမတ်တွေကပယ်ချခဲ့ပေမဲ့သမ္မတအင်ဂျူရောအနေနဲ့လွှတ်တော်ရဲ့ကြီးကြပ်ထိန်းကိုမှုကိုလက်မခံဘူးဆိုရင်တော့တရားစွဲဆိုဖြုတ်ချရေးဖြစ်လာနိုင်တယ်လို့သတိပေးထားပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီက
Every day they are advertising their obstruction.
နေ့စဉ်နေ့တိုင်းတရားရုံးစင်ခေါ်စာတွေကိုလှည့်လျူချုပ်ပြီးသူတို့ဟာတရားရေးနှောက်ယှက်တာကိုပေါ်ပေါ်ထင်ထင်ကြီးညာနေပါတယ်။ American ပြည်သူတွေအမှန်တရားကိုသိနိုင်ဖို့အတွက်လူတွေလွှတ်တော်ကိုလိုက်ပြီးတော့စကားပြောတာမလုပ်သင့်ဘူးဆိုပြီးကြီးညာနေပါတယ်။
ဒီမိုကရက်တွေဒါမျိုးလုပ်နေပြောင်းပြန်ခံရမယ်လို့သမ္မတထရန့်ကပြောပါ
တယ်
။အခုတော့ဒီမိုကရက်တွေကဒီထက်ပိုလိုချင်တယ်လို့ပြောနေပါတယ်။ဒါကတက်ရောက်မှုတစ်မျိုးဖြစ်သွားပါတယ်။ဘာလို့လဲဆိုတော့စစ်တမ်းတွေမှာကျွန်တော်တို့အတွက်ထောက်ခံမှုတွေကတိုးလာနေတာပါ။မယုံနိုင်တော့အောင်ပါပဲ
။အောက်လွှတ်တော်ဒီမိုကရက်တွေအနေနဲ့မူလာကိုတတ်သိကန်ထွက်ဆိုဖို့ညှိနှိုင်းနေတဲ့တစ်ချိန်တည်းမှာ Republican တွေဥဆောင်တဲ့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကသမ္မတရဲ့သားဖြစ်သူ Donald Trump Jr. ကို2016သမ္မတရွေးကောက်ပွဲမှာရုရှားနှောက်ယှက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတပ်သေးကန်ထွက်ဆိုဖို့တရားရုံးကိုဆင့်ခေါ်လိုက်တဲ့အတွက်ဝါရှင်တန်ကလူအများအံ့အားသင့်ခဲ့ကြပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုငင်းချမ်းတင်ပြတော့တာပါအခုတစ်ခါမှာတော့ထုတ်လုပ်သူမဆုမွန်နဲ့အတူကိုသားညုံစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲအလီလိုက်အစီအစဉ်ကနေပြီးတော့ကြိုးဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပုတ်ကူရီလွတ်လပ်ခွင့်နဲ့ဒီထောက်လိုင်းရီရဲ့လုပ်ရပါပြည်သူကနေပြီးတော့ရွေးချယ်တဲ့လွှတ်တော်ကူစလေတွေကိုဆရာဖဆစ်ဖက်ထောက်လိုင်းကလိုက်လံစောင့်ကြည့်သတင်းယူနေတဲ့အပေါ် ပြီးခဲ့တဲ့သတင်းပတ်တုန်းကလွှတ်တော်မှာမိကွန်းထွက်လာတာနဲ့အတူပဲတာမန်လူလူကြားမှာရောဒီစစ်ထောက်လိုင်းကြီးတွေရဲထောက်လိုင်းကြီးတွေရဲ့လုံရနဲ့ပတ်သက်လို့မိကွန်းထုတ်စရာတွေဖြစ်လာပါတယ်။လွှတ်တော်မှာပြဋ္ဌာန်းပြုသားဖြစ်တဲ့နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေအရဆိုရင်တော့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုထိခိုက်စေနိုင်တဲ့နောက်ရောက်ခံလိုက်တာတွေစုံစမ်းထောက်လိုင်းတာတွေကိုကန့်သတ်တမျက်ထားပါတယ်။ဒါကြောင့်မလို့လက်ရှိထောက်လိုင်းအဖွဲ့အစည်းအသီးသီးဟာဒီဥပဒေကိုလိုက်နာဆောင်စည်းမှုရှိပါရဲ့လားအခုအင်္ဂါနေ့တည်းရဲ့လေလာအစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်၃ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ပြည်တော်စုရှိနေများနဲ့ဥပဒေအထောက်ကူပြုသူများအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်ပါတယ်ဦးကြည်မြင့်မှာလေလိုင်းပေါ်မှာရှိပါတယ်နောက်၂ဦးကတော့လွှတ်တော်ကုစလေဖြစ်ပါတယ်ပထမတူကတော့ဒီကော့တောင်းမျိုးနယ်ကပြည်သူ့လွှတ်တော်ကုစလေဦးခင်စောလေလိုင်းပေါ်မှာရှိပါတယ်နောက်တူကတော့ဒီရောင်တိုင်းလွှတ်တော်ကမင်္ဂလာတော်ညွမျိုးနယ်လွှတ်တော်ကုစလေဦးလှထီသုံးအောင်စလုံးလေးလိုင်းပေါ်မှာရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဆရာဦးကြည်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးကြည်မြင့်ကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျ
ာဟုတ်ကဲ့ပြောမယ်ဆိုရင်ဒီဥပဒေကလွှတ်တော်မှာနိုင်ငံသားများ၏ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ဥပဒေလွှတ်တော်မှာတော့ပြဋ္ဌာန်းပြီးသွားပြီပေါ့တကယ်တမ်းဒီဥပဒေတက်ဝင်လာဖို့ဆိုတာကဒီလုံခြုံဆိုင်ရာဖွဲ့စည်းတွေရဲ့လုပ်ရက်ကပို့ပြီးတော့အရေးကြီးနေပါတယ်အဲ့တော့လက်တလောချိန်နေမှာဒီဥပဒေပို့လုံခြုံဆိုင်ရာဖွဲ့စည်းတွေကလိုက်နာတာရှိလားဦးကြည်မြင့်ဥပဒေရသုံးသပ်မိတာလေးပြောပါအောင်ခင်ဗျာ
อ๋อดูอ่ะไอ้ตัวมาไล่หน่ามาซุโลกูดีอุบริปัดทันน่ะบ่เนี่ยเออดีอุบริมาซุโลชิงอคัน6คันบาไปอุบริปุ้มมา73ปุบาบาเลยไอ้มาอธิกอเยจีซุโลอคันนี้ต้านี้ชิมยาอธิกบาเลยเอ้อล่ะบาเลยซุซิเงินละตู้เนี่ยปกปู่สัญญาลွတ်ลั่นหมู่ปกปู่สัญญาลงจูหมู่อนาคตဖြစ်ดีซอโดมกุนติกาที่ไก่ดีซอนอกยาคันสောက်จีจินส่งทอดจินเนี่ยส่งซ้านนี่ไม่ปิ้วยาซุดาเอ้อล่ะတော့ကျွန်တော်တို့ပုံမှန်ရှိအဲခါဝင်းမှာပါပါတယ်ခင်ဗျအဲ့တားမိချင်များဥစ္စာအဓိကပါပဲအဲ့မှာစာရီဖောက်မဖောက်ဘူးတယ်လီဖုန်းကိုနားမထောင်ရဘူးအီလက်ထရိုနစ်ပစ္စည်းတွေနဲ့မထောင်မထောက်လိုက်ရဘူးနော်မဖြောက်ဖြစ်ရဘူးနော်နိုင်ငံသားတို့မိသားစုတွေရဲ့ဂုဏ်သိက္ခာကိုထောက်ထားရမယ်အိမ်တွေကိုဝန်းချလို့ရှိရင်သက်သေတွေပါရမယ်ဘယ်လိုအဲ့လိုဟာမျိုးတွေတိတိကျပြဋ္ဌာန်းထားပါတယ်သို့တော်လည်းရဲတပ်ဖွဲ့ကတော့တတ်နိုင်သမျှဒီကိစ္စကိုလိုက်နာတာတွေ့တော်လည်းပဲဒီထောက်လိုင်းအဖွဲ့အစည်းဖြစ်တဲ့စဖားတော့ဒါကိုလုံးဝမလိုက်နိုင်ဘူးဆိုတာကိုကျွန်တော်အတိအကျသိရပါတယ်အဲ့ဒါကလည်းဆိုတော့လွတ်တော်တွေမှာဖြေချချက်တွေရအောင်ကျွန်တော်တို့ပြင်ပစရိတ်တွေရအောင်တွေ့ရပါတယ်ဆိုတာကိုကျွန်တော်ပထမပြောပြရစီခင်ဗျာ
ဟုတ်ကဲ့တခြားရေးဘဆိုင်ရာထောက်လိုင်းအဖွဲ့အစည်းတွေကရောဥမာ SP တို့ဘာတွေရောသူတို့ရောလိုက်နိုင်ရလားခင်ဗျာ
အဲ့ဒါကတော့ဒီလိုရှိပါတယ်ဟိုသူအထူးသဖြင့်က SGR တို့ BSI တို့ကတကယ်ထောက်လိုင်းတွေရှိတော့ရှိတယ်ဒါပေမဲ့ပေါ်ပေါ်တင်တင်မဟုတ်ဘူးအဲသူတို့ကတော့ခုအစအဖားတော့တော့ပေါ်ပေါ်တင်တင်လုပ်နေတာဖြစ်တယ်အဲ့တော့အတိအကအချုပ်ကတော့တက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေပေါ့အဲ့ထောက်လန်းခံတဲ့လူတွေသဘောတူပြန်မရပဲနဲ့ဘာမှထောက်လန်းလို့မရဘူး SG လည်းမရဘူးစဖားလည်းမရဘူး PSI လည်းမရဘူးကျွန်တော်တွေ့တာကတော့အားလုံးလူလူပဲအဲ့ဒါကိုလုပ်နေတာကိုတွေ့ရတယ်ဗျ
အဲ့တော့ဒီဥပဒေထွက်လာပြီးမှဒီလိုမျိုးလုပ်တဲ့အပေါ်မှာချိုးဖောက်တဲ့အပေါ်မှာအေးအေးယူစံပြအေးအေးယူတာမျိုးတွေရောရှိပါလားခင်ဗျအ
ဲ့အဲ့ဒါနဲ့ပတ်သက်လို့ပါဟမ်းမှာအဲ့လိုအမှုတမှုဖြစ်တယ်ဗျ။အဲအမှုတမှုဖြစ်တဲ့အခါကျတော့ကျွန်တော်မှတ်မိတော့ကတော့ဥကြောင့်မင်းဆွေတို့နဲ့လည်းပါတယ်။အဲအဲ့ဒီအမှုတခုမှာတမတော်ကနေပြီးတော့တရားစွဲတာပေါ့ဗျ။အဲ့ဒါကိုတမတော်ကနေပြီးရောအဲ့ဒီမှာ light သတင်းတောက်တီကဟိုတင်းတခုမှာတရားအောင်မှာစုရတယ်ဗျ။ကမာကစေတန်းဘက်ကအဲ့စုတာကိုသူတို့ကချင်းတဲ့ဥစ္စာကိုအဲ့တမတော်ထောင်းလိုက်ရပြောင်းမဲ့ဓာတ်ပုံတွေရိုက်အဲ့ဒါကိုလုပ်တယ်။လုပ်တဲ့အခါကျတော့အဲ့ဒါနဲ့သူပုပ်ကိုဆိုင်ရလုံးလုံးဒီဥပဒေနဲ့တရားစွဲမယ်ဆိုပြီးတော့သူကျွန်တော်ကြူရောက်လာကြတယ်။ရောက်လာကြပြီးကျွန်တော်အကြံဉာဏ်တောင်းတယ်။ကျွန်တော်အချာရေးပြလိုက်တယ်။အတရားစွဲလို့ရတယ်ဒါလည်းလို့မရဘူးဆိုပြီးဘာရဲစကားမှအမှုဖွင့်တဲ့အခါမှာဖွင့်မပေးဘူးဗျ။အဲ့ဒါကိုကျွန်တော်လက်တွေ့တွေ့ခဲ့ရတယ်ဗျ
။ဟုတ်ကဲ့ပါခင်ဗျာဒါကတော့ဟိုပြောင်းစုရှင်းနေများနဲ့ဥပဒေထောက်ကူများအဖွဲ့အားဥက္ကဋ္ဌပါ။ဦးကြည်မြင့်လေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်လွှတ်တော်အမှတ်ကြီးကိုပြန်ပြီးအလှည့်ပေးကြပါလိမ့်အရင်ဆုံးကော့တောင်းမြို့နယ်ကပြည်သူ့လွှတ်တော်ကုစလေဥခင်စော်လေးလိုင်းပေါ်မှာရှိပါလေ။ဥခင်စော်ကတော့ပြီးခဲ့တဲ့ပတ်တုန်းကလွှတ်တော်မှာဒီမေကွန်မေးလိုက်တဲ့လူပါအတိအကတော့စာအဖထောက်လိုင်းရေးကနေပြီးတော့ဒီလွှတ်တော်မတ်တီကိုနောက်ရောက်ခံလိုက်တာနဲ့ပတ်သက်လို့မေကွန်မေးခဲ့ပါတယ်အဲ့တော့ကျွန်တော်သိရတော့တမ်မရိုဘဲကလည်းဒါကိုပြန်လဲဖြေးချကုစလေကနေပြီးတော့ပြန်လဲဖြေးချတာမျိုးရှိပါတယ်ဥခင်စောကတော့သူဖြေးချသွားတဲ့အပေါ်မှာကျင်းတဲ့အာရမှုရှိရလားဥခင်စောရဲ့အမြင်သိချင်ပါတယ်ကျင်းတ
ဲ့အာရမှုမရှိပါဘူးခင်ဗျာဟမ်ကျင်းတဲ့အာရမှုမရှိဘူးဆိုတာဟိုကျွန်တော်ပြောတဲ့မေကွန်ပေါ်မှာသူကဒီကစားရလို့ဒီပေါ်လို့တော့ဒီလည်းရောစောက်ကြည့်ချင်းဒီရယူနေဒီဒီအေးရင်းရှိရှိနေဒီကောင်တော့လို့တော့ကိုယ်ကလည်းညစောက်ကြည့်ချင်းဒီလိုစောက်စောက်လားဒီတော့ဟို ကိုကျော်ကြည့်တယ်သူကဒီပါတပည့်ရကြီးဒီမှာနိုင်ငံသားမြတ်ပုဂ္ဂိုလ်ဆရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆရာလူကျုံမှုကိုတကယ်ပြီးဥပဒေအစတဲ့ချိဖို့ပြီးဆိုနိုင်မှာမဟုတ်ကြောင်းဆိုတော့အဲ့လိုဒီဘက်လည်းရှိပါတယ်နော်ဟိုနောက်တစ်ခါကျွန်တော်ဆက်တဲ့၄ခုလေးတဲ့ခါကျတော့နော်ဟာဒီပုဂ္ဂိုလ်ကြီးကိုတဲ့ကျွန်တော်တို့ဒီကနေ့ချိန်ကနာမည်ပဲပြောပြီးတော့ဒီပိုင်းကဘာမှပြောဘူးတဲ့အဲ့ဒါကပြင်းနေတာမှုကြည့်ကြလားဆိုတော့ဝင်ကြည့်နေတဲ့ခြေကြလာရင်ခြေပါလို့ဆိုတော့အဲ့လိုမေးတဲ့ခါမှာသူကပြောဒီဝင်ဆောင်ရွက်တဲ့ကိစ္စဖြစ်တဲ့ကြောင့်နောက်ရောက်ခံချင်းစုံစမ်းထုတ်ဖို့ကြံနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ဆိုင်ရာလူသားမှုကိုထုတ်ဖို့ရမရောက်ဘူးလို့အဲ့လိုခြေပါတယ်ဟုတ်ကဲ့ဒါကနော်ဟိုပြောရင်သူပုဂ္ဂိုလ်တွေကိုပကွယ်တဲ့အနေနဲ့ကျုပ်ဥရချိုးပေါက်ရမရောက်ဘူးဆိုပြီးတော့ဒီဘက်ရောတာပြေပြောတဲ့အဖြစ်ပဲဖြစ်ပါတယ်
ဟုတ်ကဲ့ဦးခင်စောကိုရိုင်ကတော့ဒါနဲ့ပတ်သက်လို့ဆရာဖတ်ကပြီးတော့နောက်ခံလိုက်တာတော်လေးအနှောက်ယှက်ခံလိုက်ရရလို့လားဦးခင်စောရဲ့အတွေ့အကြုံသိကြပါလေကိုပိုင်းအတွေ့အကြုံ
ဒီမှာကျွန်တော်ပြောပါမယ်ကျွန်တော်တို့ဒီဥပဒေကိုဒီဆောင်စတဲ့ကိစ္စနဲ့မလားရှိရနေမှာဒီလူတော်ဥပဒေအမှန်ငါဒီတော့ပြတ်သားမှာဒီဥပဒေပြတ်သားပြီးတဲ့နောက်ပိုင်းမှာကျွန်တော်ကလဲဆန္ဒနေနေစဉ်းစားကြရမှာဒီဥပဒေပြတ်သားချက်ကိုစင်ပြတယ်အဲ့မှာဒီပြည်ကြီးကရဲဝန်လမ်းကြီးလာရောက်ဆိုတော့ပြည်ကြီးနေอยู่တော့အဲ့လိုတည်ကြီးပြည်တဲ့နောက်ပိုင်းနော်ဆိုတော့အဲ့လိုဟိုဒီဥပဒေကိုကျွန်တော်ရှင်းပြပြီးတဲ့နောက်ပိုင်းမှာဆိုတော့တော်တော်နားတဲ့အချိန်မဲသားလမ်းနဲ့စဉ်းစားချိန်ကိုရဲဝန်လမ်းကြီးလာရောက်တာမပြေးရတော့ဘူးနော်ဟုတ်ဒါပေမဲ့ကျွန်တော်တို့မြို့ထဲမှာနော်တို့တော့တွေ့ကြုံရှင်းတဲ့အချိန်မှာဆရာပါအဆွေကြီးကလာရောက်ပြီးတော့ဒီဒီရသာထောင်းလိုက်ကျွန်တော်တို့ပြည်တွင်းပါတော့အဲ့ဒီကိစ္စနော်ဒီမဲဆန္ဒရှိဒီလိုရောကျွန်တော်တို့အတွက်အမှန်တန်သိအောင်ချက်ဖြစ်ပါတယ်နော်အဲ့တော့ကျွန်တော်တို့အတွက်လူလမှုရှိတယ်လူကျင်မှုရှိတယ်တရားဥပဒေစိုးမှုရှိတယ်ကျွန်တော်နေတာခံစားပါ
ဟုတ်ကဲ့ခင်ဗျာဥက္ကဇောလေးလိုက်ပေါ်ပါခဏနေပြီးပါအောင်ခင်ဗျာကျွန်တော်ဥလှတီမိကုန်းမိကျင်ပါလေဂျန်ကုန်တိုင်းလွှတ်တော်ကပါမင်္ဂလာတို့ကျွတ်မြုပ်နဲ့ကုစလေဥလှတီကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ဥလှတီခုနကဥက္ကဇောပြောသွားတဲ့ထဲမှာတော့လွှတ်တော်ကုစလေတူရဲ့အတွေ့အကြုံပေါ့ဥလှတီရဲ့အတွေ့အကြုံလည်းသိကြပါလေဆာယဖလေးရဲထောက်လိုင်းကြီးကအမတ်ဒီပေါ်မှာနောက်ရောက်ခံလိုက်နေလို့မလားအနှောက်ယှက်ပြီးတာမျိုးတွေရောရှိပါလားဥလှတီရဲ့အတွေ့အကြုံသိကြပါလေအဲ
ကျွန်တော်တို့ဒီဆောင်ရွက်နေတဲ့အခမ်းအနားဒီဒီတစ်ဆုံဝယ်ဒီစားတဲ့နေရာတွေမှာတော့ဒီစားပါတို့ရဲထောင်ရည်တို့ကလိုက်ပြီးတော့နားထောင်တဲ့တရေးလူသားတွေကတော့ရှိပါတယ်ဗ
ျဟုတ်ကဲ့အဲ့ပေါ်မှာတစုံတရာအနှောက်ယှက်ပြူတာရောရှိပါလားဆိုလိုတာကဒီမက်ဆလာနဲ့ကုစလိန်နဲ့မက်ဆလာနဲ့ကပြည်သူတွေနဲ့တွေ့တဲ့ခါမှာပြည်သူတွေဘက်ကစိုးရိမ်တာမျိုးဥလာတီကိုယ်တိုင်အနှောက်ယှက်ဖြစ်တာမျိုးဒီအခြေအနေမျိုးကြုံရတာရှိပါလ
ားအဲ့လိုအခြေအနေမျိုးပေါ့ဗျာဒီလိုဌာနတွေကနေရှိနေတဲ့ခါကျတော့ဘာလို့ဒီဖြစ်ဒီလိုလူမှလည်းဆွေးနွေးတာဆောင်ရွက်တာတွေတော့လက်ကွယ်မရှိဘူးဒီတော့လက်လက်ဆွတ်တော်ကိုယ်စားလှယ်တွေနဲ့တော့ဆွေးနွေးရမယ့်နေရာမှာဒီလိုဌာနကပုံကိုယ်တွေရောက်နေတယ်ဆိုတာကတော့အားဖြင့်ဒါအနောက်ဆက်ဖြစ်တာတော့တည်ကြတယ်ဒီလိုလက်ခွက်တွေအတွက်ထိကြိုက်တာပေါ့နော်ပြောဆိုဆောင်ရွက်ရတဲ့အနေအထားမျိုးတွေမှာအဲ့လိုချိန်ပြီးတော့ရှိပါလိမ့်မယ
်ဟုတ်ကဲ့ဒီပေါ်မှာဥလာသီရုဘက်ကတစုံတရာဒီအဖွဲ့အစည်းတွေကိုတုံ့ပြန်ပြောဆိုတာဖြစ်ဖြစ်သက်ဆိုင်အောင်တိုင်ကြတာမျိုးဖြစ်ဖြစ်ရှိပါလား
အဲကျွန်တော်တို့ကတော့တရားဝင်ဒီတော့ဆိုတိုင်ကြတာတော့မရှိပါဘူးဒါပေမဲ့စိတ်ထဲမှာတော့ဟိုသဘောမကျဘူးပေါ့ဗျာတော့ဘာလို့သဘောမကျဘူးဟိုကျွန်တော်တို့ရှိမှာကဒီဒီပုဂ္ဂိုလ်ဆိုင်ရာဒီတော်တော်ဘူးဟာလားလွန်လန်းမှုကိုအနောက်ဆက်ဖြစ်နေတဲ့အရာတွေကိုတားဆီးကောက်ွယ်တဲ့ဥပဒေကဒါလွတ်တော်ကနေပြဋ္ဌာန်းတာပြီအဲ့လိုပြဋ္ဌာန်းတဲ့လွတ်တော်ကိုဒီဌာနဆိုင်ရာမှာတာဝန်ထမ်းဆောင်နေတဲ့တာဝန်ရှိတဲ့လူတွေကလိုက်လာတောင်းခြင်းမရှိဘူးဆိုတာကဒီချိန်မှာပေါ်ပြနေတာကိုတွေ့ရတယ်။ဟိုအရင်ခေတ်ကတော့ဗျာဟိုစစ်အစိုးရအုပ်ချုပ်တဲ့ချိန်မှာတော့စစ်အစိုးရလက်ထက်မှာစစ်ထောက်လှမ်းရေးဆိုတာရှိတယ်။သူကစစ်ထောက်လှမ်းရေးကစစ်အစိုးရကလုပ်လုပ်နေတာ။အခုကျွန်တော်တို့စစ်တော်ကိုယ်စားလှယ်တွေဖောင်းနေနေတဲ့အရတားအစိုးရလက်ထက်မှာဒီပုံကိုယ်တွေကအဲ့လိုတရေယူတာသူတို့ကဘယ်ဌာနတွေကလုပ်လုပ်နေတာလဲ။သူတို့လုပ်နေတာကအစိုးရအတွက်မဟုတ်ဘဲနဲ့သူတို့ရဲ့ကြီးစားဌာနတွေအတွက်လုပ်ပေးနေတယ်ဆိုရင်တော့ဒီလိုဖောင်းနေတဲ့ကိစ္စကလည်းအစိုးရအတွက်ကသွေးရည်ရရှိတဲ့အခြေအနေရောရှိကြတယ်
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုဆက်ဆက်ပြီးတော့မြေ့ကြပါလေဦးလာထီတို့ကတော့ပြည်သူ့လူထုကုစရေလွှတ်တော်ကုစရေတပိုင်းပေါ်လူလူရဲ့အနေထားပေါ့ဦးလာထီကိုယ်တိုင်ကလည်းနိုင်ငံရေးကျင်းသားဟောင်းဖြစ်ခဲ့တယ်ရင်းနှုံးကလည်းတက်ကြွလှုပ်ရှားသူဖြစ်ခဲ့တယ်ဆိုတော့ဒီထောက်လန်းကြီးတွေလိုက်တာစုံစမ်းတာမေးမြန်းတာတွေမကြာခဏကြုံခဲ့မှာပါအဲ့တော့အဲ့ဒီအခြေအနေနဲ့အခုရင်ဆိုင်နေတဲ့အခုဒီ NLD အစိုးရတက်ပြီးတဲ့နောက်ပိုင်းအခြေအနေထောက်လန်းကြီးအဖွဲ့အစည်းအသီးသီးရဲ့လုံရက်ကပြောင်းသွားပါသလားအရင်တိုင်းပဲလားဘယ်လိုရှိပါလဲ
ပုံတယ်တော့နည်းနည်းကြောင်းပါတယ်ဟိုပုံနည်းနည်းတော့တော့အရင်တုန်းကတော့ကျွန်တော်တို့ကိုရန်သူလိုဆက်ဆံပြီးတော့ရန်သူလိုထောက်လန်းဆောက်ဆံနေပေါ့ဗျာအခုကတော့ကျွန်တော်တို့ကိုဒီတိတိလေးလေးနဲ့အနေရတုရန်သူလားလို့မရှိပဲနဲ့တတိယယူတာကိုပဲဦးစားပေးလုပ်တဲ့အခြေပြီးတော့သူကြောက်သွားပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ပင်နိုင်ဆွေးနွေးသူတွေလေးလိုက်မှခဏနေပြီးပါအောင်ခင်ဗျာကျွန်တော်တို့ရှင်တချို့အလှည့်ပေးကြပါလေအရင်ဆုံးလေးလိုက်ပေါ်မှာဦးခင်မောင်လွင်ကိုခင်မောင်လေးလေးလိုက်ပေါ်မှာရှိပါတယ်တူတူမေးမြန်းဆွေးနွေးလို့ရပါတယ်
ကဲ။ဆက်ပြောင်းအောင်ပြောချင်တာတော့ဆက်အောင်ချင်းစနစ်ပြန်ရခေါင်းထောင်လာချင်းဖြစ်နေပါလေ။ဒါမဲ့နှစ်နေရတော့နိုင်ငံရေးအရာဖိအားပေးခြင်းနဲ့ချင်းယောက်ချင်းများဖြစ်နေပါကြီး။ဆက်အောင်စနစ်ဤဆက်အောင်စနစ်တချို့ကြီးရဲ့လက္ခဏာတွေလည်းသတိကြနေရဖြစ်ပါရဲ့။အဲနံပါတ်၄နေရတော့အခြေခံဥပဒေပြင်ဆင်ရေးမျိုးကိုဖိအားပေးခြင်းယောက်ချင်းနဲ့ဖြစ်နေပါကြီး။နံပါတ်၅နေရလက်ရှိအစိုးရလက်ရှိအစိုးရကဆက်အောင်စနစ်များဤကျန်းရများကိုပြားဝင်နဲ့အညီထိခိုက်နိုင်ခြင်းမရှိခြင်းကိုလည်းဖော်ပြနေခြင်းဖြစ်ပါတယ်။ဖော်ပြရဥပဒေပြည်ရေးပြည်ရေးရရှိမြင်လာခြင်းနဲ့ဖြစ်နိုင်ပါတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ
။ဟုတ်ကဲ့ဥက္ကမောင်လွင်ကျေးဇူးပါခင်ဗျာ။ကျွန်တော်ရှင်းနေကြီးဦးကြီးမြစ်ကိုပဲကျွန်တော်မိကုန်းတစ်ခုမေးချင်ပါတယ်ခင်ဗျာ။ခုနကလွှတ်တော်အမတ်တီပြောသွားတာတွေ့ရမှာပါဒီလွှတ်တော်အမတ်တီနဲ့လူလူတွေ့ဆုံပွဲတွေမှာထောက်လိုင်းကြီးတွေကလာမှာထောက်လိုင်းကြီးတွေလာပြီးတော့နားထောင်နေပါတော့ဒါပေမဲ့တကယ်တမ်းပြောတော့ဒါ public hearing လို့ဟာမျိုးလူအများနဲ့တွေ့တဲ့ကိစ္စပါဒါပေမဲ့လူတွေရဲ့စိတ်ထဲမှာအမတ်တီရဲ့စိတ်ထဲမှာဖြစ်တင်ပြမဲ့လူသူရဲ့စိတ်ထဲမှာဖြစ်တစုံတရာအနှောက်အယှက်မျိုးတွေတော့ရှိပါတယ်ဒါပေမဲ့လူအများစုလုတ်တဲ့ပွဲတွေမှာလာတွေ့တယ်အဲ့တော့ဒီလိုမျိုးလာပြီးတော့သူတို့လာပြီးတော့စုံလန်းထောက်လိုင်းတွေလာတယ်ဆိုရင်ရောဒီဥပဒေရညီစွန်းပါလားခင်ဗျဦးကြည်မြရဲ့အမြင်သိချင်ပါတယ
်အဲသူကဥပဒေရကတော့ညီစွန်းတာပဲဘာဖြစ်လို့လဲဆိုတော့ကျတော့သူကဥပဒေကိုဒုလခွင့်နဲ့ရုံကြုံမှုလို့သူတတ်ထတာဟုတ်အဲ့တော့မလို့ဒါကိုဘယ်သူမှလုပ်လို့မရဘူးအဲသူတို့ကိုယ်တိုင်နဲ့လုပ်လို့မရဘူးတော့ကသူတို့ကိုလည်းပဲအဲ့ဒီဥပဒေပုံမှကျွန်တော်တို့အခန်း၄ရဲ့အခန်း၅ရဲ့ဥပဒေပုံမှစနစ်ရလဲမြည်သူမြအဲ့ဒီဟာကိုလုပ်ဖို့ကျူးလွန်ရအားထုတ်ခြင်းတာဝန်ပေးခြင်းခိုက်စေခြင်းပြည်မှုလူကျူးလွန်ပူပေါင်းကြံစီခြင်းအားပေးကူညီခြင်းဆိုတော့တားမြစ်ထားတော့သူတို့ကိုယ်တိုင်လည်းလုပ်လို့မရဘူးသူတို့ကိုလည်းအဲ့ဘွားလှုပ်ချီလို့သွားပြီးတော့လုပ်မယ်ဆိုလို့ရှိရင်သူတို့ကိုလည်းပဲဥပမာဥပဒေကိုချိုးဖောက်ရရောက်ပါတယ်အဲ့လိုဆိုလို့ရှိရင်လုပ်တဲ့လူတွေကိုကိုယ်တိုင်လုပ်တဲ့လူတွေကိုအဲ့လိုချိုးဖောက်တဲ့လူတွေကိုကျွန်တော်တို့ပုံမှန်တစ်ဆယ်ရကျူးလွန်တဲ့လူကိုထောင်ဒီလို၆လအနေနဲ့၃နှစ်ဒီချမှတ်ရမယ်လို့ပြဋ္ဌာန်းထားတယ်။အဲ့လိုပဲကျွန်တော်တို့အားပေးရလူတွေ၊ကူညီရလူတွေ၊ခိုင်းတဲ့လူတွေလို့အဲ့ပုံမှန်အတိုင်းပဲအရေးယူရမယ်လို့ပုံမှန်ဆက်သုံးမှာပြဋ္ဌာန်းထားတယ်။အဲ့တော့မလို့ဒီလိုတော့ရောက်ခံပြီးတော့စုံစမ်းတဲ့၆လနဲ့သတင်းယူတဲ့ဥစ္စာဥပဒေချိုးပေါက်တယ်လို့ကျွန်တော်ကတော့ဒီလိုပဲယူဆတယ်။ဘာကျွန်တော်သတ်မှတ်ပါတယ်။ဘာလို့လဲဆိုလို့ရှိရင်ကျွန်တော်ဒီဥပဒေကွယ်ကဘသူ့ကိုမှအဲ့လိုလုပ်ခွင့်ပေးမထားဘူးဘသူချွင်းချက်လို့လုံးဝမပါပါဘူးခင်ဗျာအဲ့တော့မို့ဒါဥပဒေချိုးဖောက်ရောက်တယ်လို့ကျွန်တော်ကတော့ဒီလိုပဲတိတိကျကျပြောပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒါကတော့ဥပဒေပိုင်းဆိုင်ရာကိစ္စပေါ့ကျွန်တော်တော့ရှင်တူပေးစာရှိပါတယ်ဦးတန်းဆွေဆိုတာဒီစာလေးဖတ်ပြီးတော့ဦးချင်းမြတ်ဆက်ပြီးတော့ဖြည့်စေချင်ပါတယ်သူဦးတန်းဆွေရေးထားတာကတော့ဒီကိစ္စဟာတဲ့အပြက်ပြက်နဲ့နှာခေါင်းတွေးထွက်မဲ့ကိစ္စပါပြည်သူ့တော်ကုစရေတွေကိုခုလိုမျိုးနောက်ရောင်ခံအနိုင်ရှင်ရင်းနဲ့တစ်ချိန်မှာသူတို့ဆင်ထားတဲ့အကွက်ကတော့အာဏာသိမ်းမှုဖြစ်လာလို့ရှိရင်ဒီလိုအကြောင်းအကျောင်းတွေကြောင့်အာဏာသိမ်းရပါတယ်ဆိုပြီးတော့မလဲမသွေဖြစ်လာမှာပါတဲ့ဒါကြောင့်မလို့လွတ်တော်ကုစရေရဲ့ဂုံသိက္ခာကိုထိခိုက်စေတဲ့ဆ ਾਇ ဖတ်ရဲ့လောက်ရများအားနိုင်ငံတော်သမရအမိန့်ဖြစ်ဖျက်ရှားပေးဖို့လိုပါတယ်ဆိုပြီးတော့ဦးသားဆွေသူ့အမြင်ပေးဖို့ပါတယ်ခုနအာဏာသိမ်းနဲ့မသိမ်းတာကိစ္စကတော့တပိုင်းပေါ့နော်ကျွန်တော်သိချင်တာကခုနနိုင်ငံတော်သမရကရောဒါနဲ့ပတ်သက်ပြီးတော့ကန့်သက်တားမြစ်ပိတ်တားမြစ်လို့မရနိုင်ဘူးလားခုနကသူမိကုန်ထုတ်ထားတဲ့ထဲမှာဦးကြည်မြင့်အမြင်သိချင်ပါတယ်
အဲ့ဥပဒေကတိပ္ပတ္တသာရှိခြင်းလေးပေါ်ပြထားပြီးသားပဲ။ဒါကသမဏေကသီးခြားထုတ်နေကြမလို့ပါဘူး။နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်လွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာဒုံကျုံမှုကာကွယ်ပေးဥပဒေဆိုပြီးသမဏေကြီးကိုယ်တိုင်ဥထင်ကျော်ကိုယ်လက်မှတ်ထိုးထုတ်ထားတယ်ကြမလို့ဒါကိုထပ်ပြီးတော့ထုတ်ပြအောင်ဥပဒေကိုအတိအကျတိုင်းနာဖို့ပါ။တိုင်းနာဖို့လိုပါလေလို့ကျွန်တော်ကတော့ဒီလိုမှတ်ချက်ပြုကြည့်ပါလေခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်အခုလွတ်တော်မတ်တီကိုမိကုန်းတစ်ခုမေးချင်ပါလေ။သူကတော့တော်ရှင်တူဟိမ့်ထက်တယ်။သူမေးတဲ့မိကုန်းကသူပြောထားတာသူအမြင်ပါ။သူရေးထားတာကတော့ပုဂ္ဂလိကအတွက်လုတ်တာမဟုတ်ပါဘူးတဲ့အခုလောက်ရကိုဆုလို့ပါတယ်အဲတိုင်းမီအတွက်လို့လုတ်နေတာပါဆိုပြီးတော့ ကိုဟင်းထက်ကမေးပါတယ်ပြောထားပါတယ်ခင်ဗျာအဲ့တော့ကျွန်တော်ဒါနဲ့ပတ်သက်လို့ကုလားထေးကိုအရင်မေးချင်ပါတယ်သူကတော့ပြောတာကဒါအဖွဲ့စည်းတွေတမတော်အဖွဲ့စည်းတွေကလောက်တာကပုလိသူတို့တူဦးချင်းအတွက်မဟုတ်ဘူးတိုင်းပြည်အတွက်လှုပ်လှုပ်နေတာသူတို့လည်းတိုင်းပြည်အတွက်လှုပ်လှုပ်တာပါဆိုတဲ့သဘောမျိုးပြောထားပါတယ်ကုလားထေးဒါနဲ့ပတ်သက်လို့တုံ့ပြန်ပေးပါလား
အဲကျွန်တော်ခုနပြောလို့တိုင်းပြည်အတွက်အလုပ်လုပ်တယ်ဆိုတာကဒီရရှိတဲ့တတိယနေချက်လက်ကြီးကဘယ်သူအတွက်လုပ်တာလဲအစိုးရအတွက်လုပ်တာလားဒီကြားဌာနတွေအတွက်လုပ်တာလားဆိုတာကတော့အရေးကြီးတယ်အစိုးရအတွက်လုပ်တာဆိုရင်တော့ဒါကအစိုးရကတာဝန်ပေးတယ်အစိုးရနေပြီးတော့ဟာလာဒီညွှန်ကြားလို့လုပ်တာကဒါအစိုးရတည်းလို့တာမှန်တယ်တိုင်းပြည်အတွက်အဲ့လိုမဟုတ်ဘဲနဲ့မိမိတို့ရဲ့ဌာနတစ်ခုတည်းအတွက်ကိုရည်ရည်ပြီးလုပ်နေတယ်ဆိုရင်တော့တိုင်းပြည်အတွက်လည်းဆိုရင်ရတဲ့အခြေအနေတို့တော့ကျွန်တော်တို့ကတွက်လို့ရတယ်ဗ
ျဟုတ်ကဲ့ပါခင်ဗျာဦးလာတီချေးစုပါခင်ဗျာကျွန်တော်နောက်ထပ်ကျွန်တော်နောက်ဒီလွတ်တော်မှာကိုတောင်းအမတ်ကဥခင်စော်ကိုကျွန်တော်အလှည့်ပေးခြင်းပါလေဥခင်စော်ခုနကဥခင်စော်ပြောသွားတဲ့အထက်မှာဒီတက်မတော်ကဒုတိယကာဝေးဝင်ကြီးဖြေချသွားတဲ့ကိစ္စကိုဥခင်စော်လုံလောက်လောက်ကြီးနာအာရမှုမရှိဘူးပေါ့နော်ဥခင်စော်ကလည်းဒီကိစ္စနဲ့ပတ်သက်လို့လွတ်တော်မှာတင်ပြထားဆိုတော့ဘာဆက်လုပ်ဖို့ရှိလဲအခုလိုမျိုးဆက်ပြီးနှောက်ယှက်နေမယ်ဆိုရင်ဥခင်စော်အနေနဲ့ဘယ်လိုတုံ့ပြန်မလဲဥခင်စော်ရဲ့အမြင်သိချင်ပါလေ
ကျွန်တော်ကကျွန်တော်ပတ်ဒီအတောင်ရှိတဲ့လူတွေကိုကျွန်တော်မြင်ရပြီးတော့သူတို့ရဲ့ဆန္ဒရကျွန်တော်ဆောင်ရွက်ဖို့ရှိပါဘူ
းဟုတ်ကဲ့ပါခင်ဗျအဲ့တော့အခုဟုတ်ကဲ့ပြောစရာရှိတာ
နောက်တစ်ခါကျွန်တော်နော
်ဟုတ်ကဲ့
နော်ဥပဒေနဲ့တက်မလို့ကျွန်တော်ပြောလို့လာနော်ဒီကျွန်တော်လည်းရှင်းနေပြောင်းဖြစ်တော့လीနော်နော်ဒီဥပဒေပုံမှန်လေးမှာသက်သာဝန်ကြီးဌာနများနဲ့တာဝန်ရှိသူများဒီနိုင်ငံသားနဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုမျိုးနာဆုံးရှုံးမှုမရှိပြန်ကာကွယ်ပေးရမယ်လို့အဲ့လိုပြောတယ်။အဲ့တော့ဒီကြက်ဆန်းကျဲရဆိုရင်တော့နော်ဒီဝန်ကြီးတွေမှာလည်းနော်တာဝန်ရှိတာပဲ။နော်ဟိုနောက်တစ်ခုကဒီဥပဒေပုံမှန်နော်ရှိတော်လीရှိတာဒီလူများဒီလဲဥပဒေရဥပဒေအကူမေးကူဒီကျဒုမုံရန်ဒီဇိုရီယာမှာပါပဲဒုမုံနိုင်ငံတော်တမရဒုမုံဒီတော်စုအစိုးရအဖွဲ့ကူဒီကျမရှိပဲနော်ဟိုပုံမှန်ချက်ဆက်ပြီးနိုင်ငံသားတွေပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလူကြုံမှုကိုအများအုပ်ချက်ဖြစ်စီတော့ဒုမုံဒီဘုံဒေသကိုထိခိုက်စီတော့နောက်ရောက်ကံတောက်ကြည့်ခြင်းစုံတော့ခြင်းစုံစမ်းခြင်းမပြုပါဆိုတော့အဲ့လိုပြတ်တာလားကြည့်ပါတယ်။ဒါတော့ဒီကဲတော့သူတို့အနေနဲ့အဲ့လိုတောက်ကြည့်မယ်၊နောက်ရောက်ခံမယ်၊စုံတော့မယ်၊စုံစားမယ်ဆိုလို့ရှိရင်နိုင်ငံတော်သမရအမှုပြည်တော်စုအစိုးရအဖွဲ့ကတိချက်နော်။ဒါမှမဟုတ်ဖြစ်ပြုမိတ်ဖြစ်ပြုချက်ဒါမှမဟုတ်ဝရမ်းစုံတရားပါအမှာဖြစ်ပါတယ်။အဲ့လိုမျိုးနော်ဝရမ်းလည်းမပါဘူး၊နိုင်ငံတော်သမရကတိချက်လည်းမပါဘူး။နော်။အဲ့လိုလုံးတဲ့လုံးရကတော့နော်။ဘယ်လိုကြီးလဲမလားတရားဝင်တဲ့လုပ်ရမှုမဟုတ်ဘူးကျွန်တော်နေနဲ့ပြောချင်ပါ
တယ်ဟုတ်ကဲ့ခင်ဗျာကျွန်တော်ဥလာထေးကိုတစ်ဆင့်ပြန်မင်းချင်ပါတယ်ဥလာထေးဒီထောက်လိုင်းရဲ့ဖွဲ့စည်းတည်တည်ရဲ့ဩဇာပေါ့တစ်ချိန်တုန်းကဒီစစ်ဆိုးရအာဏာရှိတဲ့ချိန်တုန်းမှာထောက်လိုင်းရဲ့ဖွဲ့စည်းစားရဖဖြစ်ဖြစ်ရဲဖြစ်ဖြစ်ဒီထောက်လိုင်းရဲ့ဖွဲ့စည်းတွေဩဇာအာဏာတော့ကြီးပါတယ်ခင်ဗျာအခုနေထားမှာကောကုလားထေးတို့လူလွတ်တော်အမတ်တရားတို့တပိုင်းပေါ်လူလူကြားထဲမှာထောက်လိုင်းရဲ့ဖွဲ့စည်းတွေကိုကြောက်နေရတော့မဲလားလန့်နေရတော့မဲလားဩဇာစုံစရာရှိနေတော့မဲလားထောက်လိုင်းရဲ့ဖွဲ့စည်းတွေအနေနဲ့
လူလူဒီနဲ့ကြိုးရရင်တော့ဒီတုန်းကလို့သိကျင်အထိတ်တန့်ဆိုတဲ့အနေထားမျိုးတော့ကြီးကြီးမားမားတော့မရှိတော့ဘူးပေါ့နော်။တိုးတော့လေဘာပဲဖြစ်ဖြစ်သူတို့ရဲ့အရေးအဝါသာသူတို့ရဲ့အနာဇက်မကင်းသေးတဲ့အပေါ်မှာကတော့ဒီသိုးရင်ရတဲ့အနေထားအတဲငယ်တော့ဒါအရေးကြီးတော့ရှိနေပါသေးတယ
်။ဟုတ်ကဲ့ခင်ဗျ။ကျေးဇူးပါ။ကျွန်တော်ဦးချင်းမြစ်ကိုကျွန်တော်နောက်ဆုံးခုမေးချင်ပါတယ်။ခုနကဆရာဦးချင်းမြစ်လည်းဖြေသွားပါတယ်။ဒီအခုလိုဒီထောက်လိုင်းအဖွဲ့စည်းတွေရဲ့လုပ်ရက်ကနိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပြီးဥပဒေကိုချိုးဖောက်တယ်။ချိုးဖောက်တယ်ဆိုတော့ဦးချင်းမြစ်လည်းပြောတယ်ချိုးဖောက်တယ်ဆိုတော့အခုကချိုးဖောက်တယ်ဆိုတာကိုပဲတွေးပြီးတော့အရေးယူကြံတွယ်မဲ့အဖွဲ့စည်းလည်းမရှိဘူး။အဲ့တော့ဒီအခြေအနေကိုခုနတိုင်တဲ့အဖွဲ့စည်းတွေကလည်းတိုင်တော့မှပဲအရေးယူမဲ့ပုံစံမျိုးရှိတော့ဒီတိုင်းတခြားနည်းနဲ့အရေးယူနိုင်တဲ့နည်းလမ်းတွေရောမရှိဘူးလားခင်ဗျာ။ဆိုလိုတာကအစိုးရဖွဲ့ကဒိုင်ရိုက်ဖြစ်စီနောက်တခြား yes ခန်းတွေကဖြစ်စီဒိုင်ရိုက်အမှုဖွင့်တာမျိုးတွေဒါမျိုးကမရှိဘူးလားခင်ဗျာ
1985ခုနှစ်တုန်းကတော့ဤသူလွတ်တော်ဥပဒေအမှတ်1နဲ့နိုင်ငံသားများကြီးအခွင့်အရေးအတွက်ကာကွယ်စောင့်ရှောက်တဲ့ဥပဒေဆိုပြီးတော့ထွက်ဘူးတဲ့အဲ1985တော့အဲ့ဥပဒေကဒုရက်တီတည်ကျဲတယ်အဲ့ဥပဒေတော့ဖြစ်ထတာမတွေ့ဘူးအဲ့ဒီမှာတော့ဟိုအခက်ချောက်ခန်းပါပြီးတော့နိုင်ငံသားကြီးရဲ့အခွင့်အရေးတွေကိုအပြစ်ဝရရှိစေရမယ့်အချက်တွေ တိုင်တန်းခြင်းနဲ့အရေးယူခြင်းတွေနိုင်ငံသားများအခွင့်အရေးကိုကာကွယ်ရေးအတွက်စောင့်ရှောက်ပေးခြင်းအခွင့်အာဏာအသုံးပြုခြင်းနဲ့လာပြီးအရေးယူခြင်းဆိုတာကဏ္ဍတွေပါတယ်အဲ့ဥပဒေကတော့အဲ့ဒီဥပဒေလည်းပဲနိုင်ငံသားတွေကနှစ်နိုင်တော့တိုက်ခွင်းတော့ရှိတယ်ပေါ့လေဆိုတော့လည်းပဲဒီဥပဒေကပိုးပြီးတော့ရင်အဲဒီလည်းအခုလွတ်လပ်မှုနဲ့လုံခြုံမှုဥပဒေကတော့ပိုးပြီးတော့အားကောင်းပြီးတော့ဒီဥပဒေကိုအသက်ဝင်အောင်လုပ်ဖို့ဆိုရတယ်ဆိုတော့လည်းဘလို့ဖြစ်နေဆိုတော့ဟိုမကြည့်နိုင်မင်းဟိုမင်းမင်းနိုင်ငါးပါးကြီးသွားတိုင်ဆိုတော့ဖြစ်တယ်အဲတကယ်တကယ်အခုကျွန်တော်ကလက်တွေ့တိုင်ခဲ့ပြီအဲဆိုဒီလိုတိုင်ကြရေးရှိလာရှိလာလို့ရှိရင်ကျွန်တော်တို့ချစ်ချင်းရဲစကံကအဲကျေတော်ဥတွေပုံမှန်154ရာဆောင်ရမယ်လို့ပြောတယ်မဆောင်ရဘူးဆိုလို့ရှိရင်အဲ့ဒီမျိုးမဆောင်ရနိုင်ဘူးဆိုလို့ရှိရင်ဒီ30ကဘာကြောင့်ဆောင်ရနိုင်မစရာကိုပြောင်းကြမယ်ပြီးတော့အဲ့ဟာဘယ်သူနဲ့ဆိုင်လို့ဘယ်လိုသွားပါလို့ညွှန်ကြားမယ်လို့ပြောတယ်ပြောရင်အဲ့ခုကျွန်တော်တို့မှာဖြစ်နေတာအဲ့ဒီကျွန်တော်တို့ဘာမှလက်တွေ့တွေ့ခဲ့တဲ့အတွေ့အကြုံများဆိုလို့ရှိရင်ဘာတိုင်အမှုဖွင့်ပေဘူးအမှုဖွင့်ပေတော့သူ့ရဲ့မြင့်တဲ့ဖွဲ့စည်းကိုဘာတိုင်နေအဲ့ဖွဲ့စည်းကလည်းရေးပြီးအဲ့လိုဖြစ်တော့ဒီဥပဒေကဘယ်လိုဖြစ်လဲဆိုတော့ဒီတက်မတော်ကာကွယ်ရေးဦးစီးချုပ်အောက်ပါရှိနေတဲ့ရဲတပ်ဖွဲ့ကြီးကအရေးမယူလို့ချင်းဒီအထူးသဖြင့်ပြည်ရေးကြီးပေါ့လေဒီဥပဒေကပြည်ရေးကိုတောင်းပေးတာဟုတ်ပြည်ရေးကြီးကအရေးမယူလို့ချင်းသူကဘောကလုံမရဘူးဆိုတာမျိုးကိုဒီဥပဒေအားနည်းချက်ကိုအဲ့ဒါသွားတွေ့ရရတယ်အဲ့ဒါဖြစ်ပါကျွန်တော်တို့လည်းပဲကောင်ငူတို့ဖြာပုံတို့အစည်းအဝေးသွားလုပ်တဲ့ခါမှာအဲ့လိုပဲကျွန်တော်တို့ရဲ့ဟလာဟိုတရားဥပဒေနဲ့ဆိုင်တဲ့အစည်းအဝေးတွေလုပ်ထားဖို့တော့ပါပဲဒါထောက်လန်းတယ်စုံလန်းတယ်စီးရင်ယူတယ်အဲ့အဲ့ဒါကိုလုပ်တယ်နောက်ဘက်ကဖြာပုံတို့ညော့ကျွန်တော်တို့ရာဟိုဟလာတလားတော့ဂျိုးတင်ရမယ်လို့နှစ်ပတ်အနည်းဆုံးနှစ်ပတ်ဂျိုးတင်ရမယ်လို့အဲ့အဲ့လိုမျိုးတွေပါကျွန်တော်တို့ကျွန်တော်ကတို့ချုပ်ချေတာတွေ့ရပြီးတော့ကျွန်တော်တို့လာပြောရလားနားထောင်နေရရေးပတ်တယ်အဲ့ဒါကြီးလေးကျွန်တော်တို့တွေ့ရအဲ့လိုလို့တကယ်အရင်ယူခဲ့ခါကျတော့ဘသူ့ကိုတန်ရမှာမသိဘူးဆိုတဲ့ဥစ္စာအာနိသင်အဲ့လိုဖြစ်နေတာလက်တွေ့အာနိသင်ပဲလို့ကျွန်တော်တွေ့ရတယ်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒဲရဲ့လီလိုက်အစီအစဉ်အချိန်ဆက်သွားလို့ပါပေါင်ဆွနေပြီးတဲ့ဦးကြီးမြင့်ဦးခင်စောနဲ့ဦးလာသီးသုံးဦးပေါင်ကရော့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲရဲ့လီလိုက်အစီအစဉ်ဒီမှာပဲကျန်လာခွင့်ပေးပါခင်ဗျာ
တို့သူမဆူမုန်နဲ့အတူကုသညုံစီစဉ်တင်ဆက်တဲ့တဲ့လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။အခုတော့ကြံနေတဲ့အချိန်အတွင်းသတင်းအချင်းချက်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင
်။အချိန်ကောင်းတစ်ခုရောက်လာတဲ့အခါတရုတ်နိုင်ငံနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်ခုကိုအမေရိကန်ပြည်ထောင်စုကသဘောတူမှာဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်ကအမေရိကန်ဘက်မှကုန်သွယ်ရေးလူငွေပြမှုဒေါ်လာ416ဘီလီယံရှိခဲ့တာကိုရှော့မချနိုင်မဲနဲ့တော့သဘောတူမှာမဟုတ်ဘူးလို့လည်းဆိုပါတယ်။အမေရိကန်ရုရှားနဲ့နိုင်ငံဆက်ဆံရေးတိုးတက်စေဖို့သမ္မတဒေါ်နယ်ထရမ့်ကအခိုင်အမာတန်ဖိုးထံချထားတယ်လို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကရုရှားခေါင်းဆောင်တွေကိုဒီကနေ့ပြောပါတယ်။ဝန်ကြီးပွန်ပေယိုကသမ္မတထရမ့်နဲ့သမ္မတပူတီတို့ညွှန်ကြားထားတဲ့အတိုင်းကျွန်တော်တို့နိုင်ငံခြားမှာတနိုင်ငံကြီးစီကစိတ်ဆန္ဒကောင်းတဲ့ဂျိုးပန်းအထူးမှုကနေဆက်ဆံရေးတည်ငြိမ်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဒါ့အပြင်ကျွန်တော်တို့တနိုင်ငံကြီးစီအတွက်နဲ့နှစ်ဖက်စလုံးကလူလူတွေအတွက်တမကကဘာတော့ပါကောင်းလာစေမယ့်လမ်းကြောင်းပေါ်ပြန်ရောက်လာမယ်လို့မျှော်လင့်ပါတယ်ဆိုပြီးသမ္မတပူတင်နိုင်ငံခြားရေးဝန်ကြီးဆာဂေးလာဗ်ရော့ဗ်တို့နဲ့ရုရှားနိုင်ငံဆိုနီဆိုချီမျိုးမှာတွေ့ဆုံပွဲမတိုင်ခင်ပြောသွားပါတယ်။အမေရိကန်သမ္မတယူကော့ဘွယ်မှာရုရှားဝင်နောက်ခဲ့တဲ့ကစားဆိုဝန်စစ်မှုရဲ့မူရင်းစင်းမြစ်ကိုစုံစမ်းဖို့အမေရိကန်ပြည်နယ်ရှေ့နေချုပ်တူကိုရှေ့နေချုပ်ဝီလျံဘားကတာဝန်ပေးလိုက်ပါတယ်။မစ္စတာထရမ့်ရဲ့မက်ဆေ့ချ်စုံရေးအဖွဲ့နဲ့ပတ်သက်ပြီးထောက်လိုင်းသတင်းရယူစုဆောင်တာမှာဥပဒေနဲ့ကန့်ညီပြီးတည်လျော်မှုရှိခဲ့ရလားဆိုတာကိုစမ်းစစ်မှာဖြစ်တယ်လို့ဒီကိစ္စနဲ့နေဆက်သူတူက AB သတင်းဌာနကိုတင်လာနေမှာပြောပါတယ်။မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေအပေါ်ရေးယူတဲ့အနေနဲ့ရမုံငွေအကူအညီနဲ့တခြားအထောက်ပံ့တွေမြန်မာစစ်တပ်ကမပေးဘဲဖြတ်တောက်ပစ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ UNFFM ကနိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်မြန်မာစစ်ဖက်တပ်မှုတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေအတွက်ယုံကြည်ကိုးစားတဲ့တရားရုံးမှာစစ်ဆေးစီရင်ဖို့လဲကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
တရင်အချင်းချက်ကိုကိုကျော်ကျော်တိုင်ကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရင်းမှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Citric Franklin ဖြစ်ပါတယ် View American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ30 kHz 933ကလိုင်းဒိုမီတာ40kilohertz 980 line no meter 48 kilohertz 6350 ne line la meter 190 kilohertz 1590 ro ga ni phan yu na sin nai ma de thot shin mya ne de kwa myama pi tu pi ta paung cham ma shin lan ma se shin voa o a pe na sin ne twet le thu ba chesu tin ma de chama nang la wa
This program has come to you from the Voice of America, Washington.